Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American အတန်းကနေ2022ခုနှစ်ဩဂုတ်လ25ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ website YouTube နဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေရုပ်သံကနေလည်းထုတ်လွှင့်ပေးနေပါပြီရှင်။ညဒီကနေ့ရအတွက်အစီအစဉ်တွေကိုကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျမနန်းလောပါဒီကနေ့ညဖက်သတင်းတွေကိုကိုကျကျော်သိန်းနဲ့အတူတင်ပြသွားမှာပါမြန်မာကျမ်းမာရေးလှုပ်သားတွေအပေါ်စစ်ကောင်စီကအကြမ်းဖက်မှုကိုရပ်ဖို့ဗီယက်နမ်ကိုရောက်နေတဲ့အမေရိကန်သူသမ္မတကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးခံရသူတွေနေ့စဉ်လုံးတိုးနေပြီးတော့ပြီးခဲ့တဲ့24နာရီအတွင်းပိုကူးသူ1500ကျော်ရှိပါတယ်တခါရွင်ကြရဲအပါဝင်လူနည်းစုလူအခွင့်အရေးကိုကာကွယ်ပေးဖို့နဲ့1980နိုင်ငံသားဖြစ်ရေးဥပဒေတွေကိုပြန်လည်ပြင်ဆင်နိုင်ရေးကြားကာလအမျိုးသားညီညွတ်ရေးအစိုးရနဲ့ဒီမိုကရေစီရေးလှုပ်လာတဲ့အစုအဖွဲ့ရဲ့မျှော်မှန်းချက်နဲ့ကတိကဝတ်တွေကိုအမေရိကန်ပြည်ထောင်စုကကျူးလွန်ကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဒီလိုသတင်းတွေကြားမှာပါမဆုမွန
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးသတင်းတွေနဲ့အတူဗုဒ္ဓဘူးညာအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်ထေချမ်းရောက်သတင်းတွေမှာတော့ဆရာနာရှင်စန့်ကျင်ရေးစန့်ကျင်လှုပ်ရှားမှုတွေဖြစ်နေတဲ့နိုင်ငံတော်ဝန်အထူးသဖြင့်ရန်ကုန်မှာတော့စစ်တပ်နဲ့ရဲရဲဖမ်းဆီးပစ်ခတ်စစ်ဆေးမှုတွေများလာနေပါတယ်။ဒါကြောင့်ပြည်သူတွေရဲ့လုံခြုံရေးအခြေအနေဘယ်လိုရှိပါသလဲ
။ဆရာနာရှင်မတိုက်ကြတဲ့လူတွေပါပဲ။မလောက်တာလို့ကနေနေကြတာပါ။ဟိုစားရည်လာရည်ရလည်းလုံခြုံမှုရှိတော့ဘူး။အဲ့ဒါစစ်တပ်သေးတာပြီးနောက်ကောင်းကောင်းမွန်မွန်စစ်ဆေးပြီးတော့ပြန်ပြီးတော့တော့တဲ့ဟာမျိုးရှင်တစ်မျိုးတော့ကိုယ်
ရန်ကုန်မြို့ကန်တူဦးပြောပြပေးသွားတာပါဒီအကြောင်းနောက်ပိုင်းမှာအသေးစိတ်နားဆင်ရပါမယ်နောက်အဖမ်းစည်းခံ VOA စောင်းမရှင်ဦးစီသူအောင်မြင့်ရဲ့အမှုနောက်ဆုံးအခြေအနေချင်းပြည်နယ်တီတိန်ဘက်ကလုံခြုံရေးအခြေအနေကြားပြည်နယ်လွိုက်ကော်ကစစ်တပ်နဲ့ကရင်နီတပ်ဖွဲ့တို့ကြားတိုက်ပွဲတွေအနေထားနဲ့အတူရခိုင်မြောက်ပိုင်းကရိုဟင်ဂျာတွေရှင်းလင်းခံရတာ၄နှစ်ပြည့်တဲ့အချိန်ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးမှာပါအပတ်စဉ်ခန်းနာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုကျော်သိန်းတို့ပြောပြပေးကြပါရှင်
အရှေ့တောင်အာရှခီးစဉ်အတွင်းဗီယက်နမ်နိုင်ငံမှာရောက်နေတဲ့အမေရိကန်သူသမ္မတကမလာဟဲရစ်ကမြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေအပေါ်စစ်တပ်ရဲ့အကြမ်းဖက်လုပ်ရတွေကိုအဆုံးသတ်ဖို့တောင်းဆိုသွားပါတယ်
။ At a time when we should be celebrating nurses and doctors, we are especially alarmed by the
situation. ဆရာဝန်တွေတူနာပြုတ်တွေကိုဂုံပြုချီကျူးနေရမယ့်ကာလမျိုးမှာမြန်မာနိုင်ငံမှာတော့ကျန်းမာရေးဝန်ထမ်းတွေအပေါ်စစ်တပ်ကတိုက်ခိုက်နေတဲ့အတွက်စိုးရိမ်မိပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကလူခွင့်အရေးတွေကိုဆက်ပြီးတော့ချိုးဖောက်နေတဲ့အတွက်သမရကျိုးပါတယ်ရောကျမပါအထူးစိုးရင်ပါတယ်ဒီအကြမ်းဖက်မှုတွေကိုကျမတို့ရှုံချပါတယ်မြန်မာပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကရပ်တည်နေပါတယ်ဒီလှုပ်ရက်တွေရရပါလိမ့်မယ်အကြမ်းဖက်မှုတွေရပ်ဖို့မတရားဖန်ဆီးခံထားသူအလုံးပြန်လုပေးဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ဖို့ထပ်ပြီးတော့တောင်းဆိုပါတယ်လို့ဒီကနေ့ပဲသူသမရဟဲရစ်ကပြောဆိုသွားပါတယ်သူသမရဟဲရစ်ဟာတရင်တပတ်ကြာစင်ကာပူနဲ့ဗီယက်နမ်ခီးစဉ်အတွင်းနိုင်ငံစလုံးမှာပြောတဲ့နိုင်ငံခြားရေးဆိုင်ရာမိန့်ခွန်းထဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထည့်သွင်းပြောဆိုသွားတာပါဗီယက်နမ်ထိပ်တန်းကောင်ဆောင်တွင်နဲ့တွေ့ဆုံခဲ့တဲ့သူသမရဟဲရစ်ကဒေတာရင်းနိုင်ငံတွင်နဲ့တရုတ်တို့ကြားအငင်းပွားနေတဲ့တောင်တရုတ်ရေပြင်ပိုင်းနဲ့အရေးအပါဝင်အခြားကိစ္စရအတော်များများမှာလဲဗီယက်နမ်ဘက်ကရည်တည်ကြောင်းပြောဆိုခဲ့တာပါဗီယက်နမ်သမရငူယင်ဇော်ဖော့သမရသူသမရဗိုတီဟန်ဝန်အပြင်ဝန်ကြီးချုပ်ဖမ်မင်ချင်းတို့နဲ့လည်းသူသမရဟဲရစ်တွေ့ဆုံခဲ့တယ်လို့ဒေတာရင်းအမေရိကန်စစ်သင်္ဘောတွေထပ်ပြီးတော့ဆစ်လို့ပေးနိုင်ပါတယ်လို့လည်းကန့်လန့်ခဲ့ပါတယ်။ရေပြင်းနဲ့နမိတ်တိုးချဲ့နေတဲ့တရုတ်နိုင်ငံအပေါ်ဖိအားတွေတိုးပေးဖို့လိုတယ်လို့လည်းဗီယက်နမ်သမရနဲ့တွေ့ဆုံချင်းအတွင်းသူသမရဟဲရစ်ကပြောကြားခဲ့တာဖြစ်ပါတယ်
။ဗီယက်နမ်နိုင်ငံအတွက် Pfizer BioNTech COVID ကာကွယ်ဆေးအလုံးကြီးတသန်းလှူဒန်းမယ်ဆိုတာကိုအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချင်းနဲ့ဒီကနေ့ဟန်ဝိုင်းမြို့တော်မှာတွေ့ဆုံချင်းအတွင်းပြောခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာလူဦးရေ98သန်းနဲ့က200ခန့်လုံးပဲကာကွယ်ဆေးထိုးရသေးတာကြောင့်အာရှနိုင်ငံတွေအနေအဆုံးထဲမှာပါပါတယ်ဒယ်လ်တာဗီဇာမျိုးကွဲကိုရိုနာဗိုင်းရပ်စ်အလင်းအမြန်ပြန့်နှံ့နေတာနဲ့ကာကွယ်ဆေးထိုးတဲ့အရေးအတွက်နေလွန်လာကြောင်းအာရှနိုင်ငံအများပြားမှာကူးစက်သေဆုံးမှုဒဏ်ကိုအပြင်းထန်ရင်ဆိုင်နေကြရတာပါကူးစက်မှုနှုန်းတိတ်ကိုမြင်မာတဲ့ဗီဇာမျိုးကွဲဗိုင်းရပ်စ်ဟာအပြင်းထန်ပိတ်ပင်ကန့်သတ်တာတွေကိုဘယ်လောက်တောင်အရွယ်တကူချိုးဖျက်ပြီးကူးစက်နိုင်နေဆိုတာဗီယက်နမ်နိုင်ငံထက်ဘိုးပြီးတော့တက်တည်ပြနိုင်တဲ့နိုင်ငံမရှိပါဘူးဒီကနေ့အချိန်အများစုမှာဗီယက်နမ်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအောင်မြင်မြင်ထိန်းချုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ April ကစပြီး Delta မျိုးကွဲကြောင့်ဟိုချီမင်းမြို့တော်ကနေစပြီး COVID-19 ကူးစက်သူအတော်ဆတွေ့လာခဲ့တာပါ။ကူးစက်သူအရေအတွက်38,000တဲကအာလုံးဒီပါဟာမေလကတည်းကတွေ့ခဲ့တာဖြစ်ပြီးဒီလထဲမှာတော့နေ့စဉ်ကူးစက်သူအရေအတွက်10,000ကနေစပြီးတော့ကျော်သွားခဲ့ပါတယ်။ဒ ဒါကြောင့်လည်းနိုင်ငံတော်မှန်းကစီယုံဒီမှာမနိုင်မနှင်းဖြစ်ခဲ့တယ်လို့တေဆုံးနဲ့နှုံနဲ့တူလာခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့ COVAX အစီအစဉ်ကနေတဆင့်ကာကွယ်ဆေးဖြန့်ဝေပေးနေတာမှာဗီယက်နမ်ကိုဦးစားပေးပြီးကာကွယ်ဆေးပို့ပေးဖို့ဝန်ကြီးချုပ်ဖမ်းမင်းချင်းက WHO အကြီးအကဲစီအင်္ဂါနေ့ကစာရေးသားပန်ကြားခဲ့ပါတယ်။
COVID တတိယလိုင်းနဲ့အလူလဲရင်ဆိုင်နေရတဲ့မြန်မာနိုင်ငံတစ်ဝှမ်းလုံးမှာကိုရိုနာဗိုင်းရပ်စ်တွေဆက်ပြီးတော့ကူးစက်နေတာကြောင့်သေဆုံးတာတွေလည်းဆက်ရှိနေသေးပါပြီးခဲ့တဲ့24နာရီအတွင်းတက်ခွဲနမူနာပေါင်း 11,866 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးသွေးသူက 2,500 ယောက်ရှိပြီးတော့သေဆုံးသူက155ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနကညရှင်တိုင်းမှာသတင်းထုတ်ပြန်ပါတယ်ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတကူညီပေးနေသူတွေကတော့အမှန်တကယ်ကူးစက်သေဆုံးသူဟာတရားဝင်ထုတ်ပြန်ထားတဲ့ပုံများနိုင်တယ်လို့လည်းခန့်မှန်းကြပါတယ်ရောဂါကူးစက်မှုထိန်းချုပ်ရေးအတွက်ဆိုပြီးရုံးတွေလုပ်ငန်းတွေကျောင်းတွေကိုလည်းဩဂုတ်လကုန်အထိပိတ်ဖို့စစ်ကောင်စီကအမိန့်ထုတ်ပြန်ထားပါတယ်ကာယောဂါကိုကာကွယ်ဆေးနဲ့ထိန်းချုပ်ဖို့ကြိုးစားနေတာမှာအခအကျင်းဝင်ပေးပြီးတော့ကာကွယ်ဆေးထိုးနေတာလည်းရှိသလိုအခြေခံလူရန်စားတွေအတွက်တော့ကာကွယ်ဆေးရဖို့အခက်အခဲတွေလည်းရှိနေပါသေးတယ်စစ်ကောင်စီကျမရေးဌာနကတော့ဇူလိုင်လနောက်ဆုံးပတ်ကစပြီးတော့ကာကွယ်ဆေးတို့အစီအစဉ်စတင်နေတဲ့အကြောင်းပြောဆိုထားသလိုတရုတ်နိုင်ငံထုတ် Sinopharm နဲ့ Sinovac ကာကွယ်ဆေးတွေကိုထိုးပေးနေတာပါမြန်မာကျမရေးဝန်ထမ်းတွေပရာဟိတအကူအညီပေးလှုပ်သားတွေအကျဉ်းသားတွေနဲ့အသက်65နှစ်ထက်တွေကိုဦးစားပေးထိုးပေးနေပြီးတော့လူပေါင်း 1.8 တန်းကျော်ကိုကာကွယ်ဆေးထိုးပြီးကြောင်းလဲဩဂုတ်လ6ရက်နိုင်ငံပိုင်သတင်းမှာဖော်ပြခဲ့ပါတယ်ကာယောဂါထိန်းချုပ်ရေးမလိုအပ်ပဲအိမ်မြင်မထွက်ရ Stay at home အမိန့်ထုတ်ပြန်ထားတဲ့မြို့နယ်ကလည်း119ခုထိရှိနေပါတယ်
ရုရှားနိုင်ငံကမြန်မာစစ်တပ်အတွက်ရောင်းထားတဲ့ဖင်စီယာ၄ချောင်းရံကာကွယ်ရေးစနစ်ကိုသက်ဆိုင်ရာရောင်းဝယ်စာချုပ်ထဲမှာပါတဲ့အတိုင်းသတ်မှတ်ရနဲ့အညီပေးပို့သွားမယ်လို့ရုရှားနိုင်ငံစစ်ဖက်နည်းပညာပူးပေါင်းဆောင်ရွက်ဌာနအကြီးအကဲကဒီကနေ့ပြောတာကိုကိုးကားပြီး Interfax သတင်းဌာနသတင်းတပုတ်မှာဖော်ပြထားပါတယ်ဖေဖော်ဝါရီလနေ့မှာအနာသိမ်းယူခဲ့တဲ့စစ်တပ်ကိုရုရှားအစိုးရကထောက်ခံအားပေးနေပြီးနှစ်ဖက်အပြန်အလှန်လည်ပတ်တာတွေလက်နက်ရောင်းဝယ်တွေဆက်လုပ်နေပြီးအနာသိမ်းစစ်ကောင်စီတရားဝင်ဖြစ်အောင်လှုပ်ပေးနေတယ်လို့လူခွေရေးအဖွဲ့တွေကပြစ်တင်ဝေဖန်ထားပါတယ်။ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံဒေသအများပြားမှာဒီအပိုင်းတွေအတွင်းစစ်တပ်နဲ့ရဲကပြစ်ခတ်တာတွေရှာဖွေဖမ်းဆီးတာတွေပိုးပြီးတော့လုပ်လာနေတဲ့အကြောင်းပါပဲ။ဒေသတချို့မှာဆန္ဒပြပွဲတွေဆက်ရှိနေသေးပါ။မန္တလေး၊မုံရွာ၊ကလေး၁၀စတဲ့မြို့တွေအပြင်ရွှေဘို၊ကံကော၊ရင်းမပင်၊လောင်းလုံးစတဲ့မြို့တွေမှာလည်းရဟန်းတန်ကားလူကြီးလူငယ်ကျောင်းသားစသည်အားဖြင့်ချီတက်ဆန္ဒပြပွဲတွေမနေ့ပိုင်းနေ့လယ်ပိုင်းညနေပိုင်းညဘက်စတဲ့အချိန်တွေမှာအသီးသီးလှုပ်ခဲကြပါတယ်။အနာသိငယ်ချင်းကလေးကနေဒီကနေ့ထိဆိုရင်နိုင်ငံတော်မှာစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူ 1,016 ထက်မနည်းရှိပြီဖြစ်ပြီးဖမ်းဆီးခံရသူပေါင်းက 9,938 ယောက်ထက်မနည်းရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်။အဖမ်းခံရသူတွေထဲမှာပုံမှန် 905 ကကြီးနဲ့တရားစွဲခံရသူက 20 ရာခိုင်နှုန်းနီးပါးရှိတယ်လို့ ABB ကထုတ်ပြန်တဲ့ကိန်းဂဏန်းတွေကိုကိုးကားပြီး ISP မြန်မာကပြုစုထုတ်ပြန်ထားပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 9383ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရွှေချာပါဝင်လူနည်းစုလူခွင့်ရေးကိုကာကွယ်ပေးဖို့နဲ့1980နိုင်ငံသားဖြစ်ရေးဥပဒေကိုပြန်လည်ပြင်ဆင်နိုင်ရေးကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဒီမိုကရေစီရေးလှုပ်လှားတဲ့အစုအဖွဲ့တွေရဲ့မျှော်မှန်းချက်နဲ့ကတိကဝတ်တွေကိုအမေရိကန်ပြည်ထောင်စုကကြိုဆိုရဲလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Net Press ရဲ့ဩဂုတ်လ24ရက်အနည်းဆွဲနဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်အမေရိကန်ကသတ်မှတ်ထားတဲ့လုပ်ရက်တွေကိုမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့၄နှစ်မြောက်နှစ်ပတ်လည်အဖြစ်ဩဂုတ်လ24ရက်နေ့ကထုတ်ပြန်ချက်မှာအဲ့ဒီလိုပြောထားတာပါ။ရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံတွင်လူအလုံးရဲ့လူကုန်တိုက်ခါနဲ့လူအခွင့်အရေးတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ရိုဟင်ဂျာတွေအနေနဲ့ဆယ်စုနှစ်တွင်နဲ့ချီလူအခွင့်အရေးချိုးဖောက်ခံရသလိုလွန်ခဲ့တဲ့၄နှစ်ကစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုအပေါ်နိုင်ငံတကာအသိုင်းအဝိုင်းကအထိတ်တလန့်ဖြစ်ခဲ့ရပြီးတော့ဒီကနေ့ထိလည်းအဲ့ဒီလိုအနိုင်ကျင့်မှုတွေဆက်ပြီးတော့ပေါ်ပေါက်နေတယ်လို့လည်းပြောထားပါတယ်။အလားတူအဖြစ်မျိုးထပ်ပြီးတော့ပေါ်ပေါက်မလာအောင်အခြေခံအကြောင်းရင်းကိုဖော်ထုတ်ဖို့လိုတယ်လို့လည်းဆိုထားပါတယ်။2019ခုနှစ်က ရွင်ကြရဲအပေါ်အကြမ်းဖက်ရက်ဆက်ခဲ့တဲ့တပ်ဖွဲ့ရဲ့လုပ်ရက်အတိုင်းဖေဖော်ဝါရီလတရက်ကစစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတော်ဝန်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေလူမှုအတိုင်းဝိုင်းတွေအပေါ်မြန်မာစစ်တပ်ကအနိုင်ကျင့်ဖိနှိပ်နေတယ်လို့လည်းကြေညာချက်မှာရေးထားပါတယ်။မြန်မာနိုင်ငံတွင်ကြမ်းကြုတ်ရက်ဆက်မှုတွေကျူးလွန်ခဲ့သူတွေလူ့အခွင့်အရေးချိုးဖောက်ခဲ့သူတွေသူတို့လုပ်ရက်အတွက်တာဝန်ခံမှုရှိအောင်ဆောင်ရွက်ပေးဖို့နိုင်ငံခြားရေးဌာနရဲ့အဲ့ဒီထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာတရားမျှတမှုရရှိရေးအရေးကြီးလာတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအပ်ရေးဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ရေးအခြေခံလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးတွေကိုလေးစားလိုက်နာရေးမြန်မာပြည်သူတွေနဲ့အတူပူးပေါင်းပြီးတော့ရှေ့ဆက်ဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီအချိန်မှာပဲလူမျိုးရုံးတပ်ဖြတ်မှုဆိုင်ရာရာဇသားကြီးဥပဒေပုံမှန်311မှာပါတဲ့ပုံမှန်ခွဲကကြီးနဲ့ခခွဲတို့ကိုဖြည့်ဆွတ်ပြင်ဆင်ကြောင်းစစ်ကောင်စီကဩဂုတ်လ24ရက်အင်္ဂါနေ့ကတရင်ထုတ်ပြန်ကြေညာပါတယ်။ဒါဟာ ICJ နိုင်ငံကတရားရုံးနဲ့ရင်ဆိုင်နေရတဲ့မြန်မာစစ်ကောင်စီအနေနဲ့သူတို့အပေါ်ဆွဲချက်တွေတက်တာရရအောင်အခကွယ်ကြိုးပမ်းနေတာဖြစ်တယ်လို့နော်ဝေးအခြေစိုက်လူအခွင့်ရေးရှင်နဲ့ဦးမင်းလွင်ဦးက VOA ကိုပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်ကနေကယ်ထုတ်နေတဲ့အစီအစဉ်ဟာဩဂုတ်လ31ရက်နေ့မှာအဆုံးသတ်ဖို့မူလသတ်မှတ်ထားတဲ့အချိန်ဆက်သွားနေတယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောပါတယ်။သမ္မတဘိုက်ဒန်သတ်မှတ်ထားတဲ့နောက်ဆုံးရက်ကိုကြော်လွန်ပြီးဘယ်လိုရက်ထက်တူတာမျိုးကိုမဆိုတာလီဘန်တွေကပယ်ချထားပါတယ်။အမေရိကန်အနေနဲ့ကိုယ်သတ်မှတ်ရတဲ့အချိန်ဆက်လုပ်သွားရမယ်လို့တာလီဘန်ဖွဲ့ပြောခွင့်ရသူကပြောပါတယ်။ဩဂုတ်လ14ရက်နေ့ကလေးကဆိုရင်လူပေါင်း 9,000 ကျော်ကိုကယ်ထုတ်ခဲ့ပြီလို့သမ္မတအင်ဂျီရောကအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်။ကြိုတင်ကြေညာထားတာမရှိဘဲအမေရိကန်အုပ်တော်အမတ်နှစ်ယောက်ကလည်းအင်္ဂါနေ့ကကဘူးမျိုးတော်ကိုတွားခဲ့ကြပါတယ်။ဂျင်နီကိုဆက်စစ်ဖို့ဆိုပြီးဒီမိုကရက်အမတ်ဆက်မိုဒန်နဲ့ရီပပ်ဘလီကန်အမတ်ပီတာမိုင်ယာတို့တွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကရောဂါကူးခံရသူ73ကျော်ရှိတဲ့ပါကစ္စတန်နိုင်ငံမှာမေလနောက်ပိုင်းပုဂ္ဂိုလ်တွေတိုးလာနေပြီးတော့ဒီကနေ့မှာတော့ပုဂ္ဂိုလ်သစ်4000ကျော်နဲ့သေဆုံးသူက142ဦးထိရှိတယ်လို့တာဝန်ရှိသူတွေကြေညာပါတယ်။ပါကစ္စတန်မှာကျောင်းဆရာဆရာမတွေကျောင်းသူကျောင်းသားတွေနဲ့အသက်18နှစ်အထက်လူအလုံးကကွယ်ဆေးထိုးရမှာဖြစ်ပြီးတော့အောက်တိုဘာ15ရက်နေ့နောက်ပိုင်းကကွယ်ဆေးထိုးမထားသူတွေပညာရေးဆိုင်ရာအဆောက်အုံတွေနဲ့အများပြည်သူတည်ယူပို့ဆောင်ရင်းရင်တွေနဲ့ဈေးဝယ်ဆန္ဒတွေကိုပါဝင်ခွင့်မပြုဘူးလို့တာဝန်ရှိသူတွေကအင်္ဂါနေ့မှာကြေညာထားပါတယ်။တောင်ကိုရီးယားနိုင်ငံမှာလည်းနေစဉ်ပုဂ္ဂိုလ်သူတွေတိုးလာနေတာမှာပြီးခဲ့တဲ့24နှစ်အတွင်းပုဂ္ဂိုလ်သူ2155ဦးထိရှိလာပါတယ်။လူဦးရေထူထပ်လာတဲ့ဆိုးမျိုးမှာညနေ6နာရီနောက်ပိုင်းလူမစုရအမိန့်ထုတ်ပြန်ထားပေမဲ့လည်းပိုကူးဆက်မှုတွေကဆက်ပြီးတော့မြင့်တက်နေတာပါ။တချိန်တည်းမှာပဲပြည်သူတွေအပြင်းထန်ငှက်ကွက်နေတဲ့ကြားကကာယောဂါကလာအတွင်းကမ္ဘာအိုလံပစ်အားကစားပွဲလက်ခံကျင်းပခဲ့တဲ့ဂျပန်နိုင်ငံမှာလည်းကာယောဂါအခြေအနေဆိုးဝါးနေတာကြောင့်ဒေသတချို့မှာစက်တင်ဘာ12ရက်နေ့အထိကိုဗစ်ရေပေါ်အခြေအနေထုတ်ပြန်ထားပါတယ်။
COVID-19 ရောဂါဘယ်ကစပေါ်လာတယ်လဲဆိုတာနဲ့ပတ်သက်ပြီးကြားထားသမျှသတင်းအချက်အလက်တွေကိုသုံးသပ်ပြီးတဲ့နောက်တိကျခိုင်မာတဲ့ကောက်ချက်တစ်ခုကိုမချနိုင်သေးဘူးလို့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေကသမ္မတဂျိုးဘိုက်ဒန်ကိုတင်ပြခဲ့တယ်ဆိုတဲ့သတင်းထွက်လာပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်2019ခုနှစ်နှောင်းပိုင်းကတည်းကဆိုရင်ကမ္ဘာတစ်ဝှမ်းမှာလူပေါင်း213သန်းကျော်နာဖျားမကျန်းဖြစ်ခဲ့ကြပြီးလူပေါင်း 4.4 သန်းကျော်သေဆုံးခဲ့ရတယ်ဆိုတာကမ္ဘာတစ်ဝှမ်းကူးစက်သေဆုံးမှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ကျုပ်နိုင်ငံဝူဟန်မြို့မှာစပြီးတွေ့ခဲ့တဲ့ဒီဗိုင်းရပ်စ်ပိုးဟာတရိတ်ဆန်ကနေတဆင့်လူကိုကူးတာလားဝူဟန်မှာရှိတဲ့ဓာတ်ခေါက်ကန်တစ်ခုကနေမတော်တဆအပြင်ထွက်ခဲ့တာလားဆိုတာစုံစမ်းစစ်ဆေးပြီးရပ်ပေါင်း90အတွင်းအစီအကံတင်ပြဖို့သမ္မတဘိုင်ဒန်ကမေလမှာထောက်လှမ်းရေးအဖွဲ့တွေကိုညွှန်ကြားခဲ့တာပါခင်ဗျာ
။ဩဂုတ်လ25ရက်နေ့ဗုဒ္ဓပူညရဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးကြပါမယ်။ရန်ကုန်မှာအခုရက်ပိုင်းတွေအတွင်းမှာတော့စစ်တပ်နဲ့ရဲကစစ်ဆေးဓာတ်တွေပြစ်ခတ်ဖမ်းဆီးဓာတ်တွေအရှိန်မြင့်ပြီးတော့လှုပ်လာနေတာကြောင့်ပြည်သူတွေမှာလုံခြုံရေးကင်းမဲ့သလိုခံစားနေရတယ်လို့မြို့ကန်တူဦးက VOE ကိုပြောပါတယ်။အခြေအနေတွေကဒီထက်ပိုဆိုးလာမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။ဒီအခြေအနေတွေကိုစုစည်းပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။ရန်ကုန်တိုင်းမြန်ကုန်မြို့နယ်ကလိုင်မြေကူးတံတားပေါ်မှာလုံခြုံရေးယူနေတဲ့စစ်ကောင်စီတပ်သားတချို့ကိုဘယ်သူဘယ်ဝါရီမှန်းသိချမသိရတဲ့လက်နက်ကင်တစုကတနင်္ဂနွေနေ့မှာပြစ်ခတ်ထွက်ပြေးသွားပြီးတဲ့နောက်စစ်ကောင်စီဘက်ကအဖမ်းဆီးတွေတိုးလုလာနေတာပါ။အရင်ကစစ်သားတယောက်တည်ဆုံးခဲ့လို့ရန်ကုန်မြို့ထဲတွာလာနေတဲ့မတင်ကားတဲ့အငှားယင်တွေကိုရက်ပြီးတော့စစ်စီးတာညပိုင်းမှာလူနေအိမ်တွေတည်းထိရှာဖွေတာတွေခက်စိတ်စိတ်လုပ်ခဲ့ပါတယ်။အရင်နောက်ပိုင်းဖမ်းဆီးခံရတဲ့လူငယ်တွေလည်းတစားတစားများလာပြီးရန်ကုန်မြို့မှာလုံခြုံမှုမရှိတော့ဘူးလို့ခန်းစားရတဲ့အကြောင်းစမ်းချောင်းဒေသခံတူက VOE ကိုပြောပါတယ
်။ဟိုအားလုံးကတော့ကွာဟိုဒါနာရှင်မတိုက်ကြတဲ့လူတွေပါပဲ။မဆုတ်တာလို့ဒါနေနေကြတာပါ။ဟိုစားရည်လာရတယ်လုံခြုံမှုမရှိတော့ဘူး။အဲ့ဒါဖြစ်တာသေးတာလေ။နောက်အကောင်မမစစ်စေးပြီးတော့ပြန်ပြီးတော့တွက်တဲ့ဟာမျိုးရှင်တမျိုးပေါ့ကိုစိတ်မတင်မတင်လို့တက်မှာကျန်နေမြန်မာပြီးတော့စစ်စေးတဲ့ဆိုရင်တော့အားအနိုင်က ိတ်တိုင်းနေလာလို့ရှိတာမှာပေါ့
ဘုံပေါ်ခွဲတာဖန်စီခံရတာစစ်စေးမင်းမြန်းတာတွေတပြည့်ပြည့်များလာတဲ့ရန်ကုန်မှာစိုးရိမ်မှုတွေနဲ့နေနေရတဲ့အကြောင်းမရန်ကုန်ဒေသခံတူကလည်းပြောပါတယ်
အဲ့တော့လောလောဆယ်ကတော့ဟိုဟိုပြည်သူတွေကတော့သုံးရင်ချိန်ကြန်သွားနေနေရတဲ့အပိုင်းမျိုးပေါ့။ဘာဖြစ်မလဲဘာဖြစ်မလဲပေါ့။ဟိုသူတို့ကလည်းဟိုဟာတွေစူတောင်းထားနေရာတွေစူတောင်းထားဟာဟိုအဲ့မှာနေလူတွေကစိတ်တွေထောက်ထားပြီးတော့ဒီမှာနေလို့မရှိ၊ဆိုင်လို့မရှိ၊စားလို့မရဘူး၊လုပ်မပြောလို့ဖြစ်ကုန်ကြတာပေါ့
။တရားဥပဒေစိုးမိုးရေးနဲ့လူမျိုးရေးလျားပျက်စီးနေပြီးပြည်သူတွေအတွက်လုံခြုံမှုဆိုတာမရှိတော့တဲ့အကြောင်းမြောက်တကုံကចောင်းသားတူက VOE ကိုပြောပါတယ်
။တကယ်လက်ရှိအခြေအနေမှာဖန်ဆန်နေရတာကတော့ပြည်သူတွေပဲဟိုအရင်တော့ဒီခွန်မနာပေါ့နော်ဂျာသွတ်တာအရင်ကသွေးမှုတစ်ခုလောက်ထားလို့ဆိုတော့စိတ်မလုံးမလဲဖြစ်ရတယ်ဆိုရင်ဆံမံပြည်သူတွေရကြတော့ကျွန်တော်အေးအေးဆေးဆေးနေကြတာဒါပေမဲ့အခုကကြတော့ပြည်သူတွေကိုယ်တိုင်ကိုကိုကျန်းသူတို့သဘောထားပြီးဆက်ဆံပြီးလိုက်ဆန်းနေတဲ့အတွက်သူတို့ရဲ့အခြားဘက်မှာရှိတဲ့ပြည်သူတွေအကုန်လုံးကညစင်ညာတိုင်းမှာမလုပ်ဘူးလို့ပဲခံစားရတာဒါလူငယ်တွေနေတာနော
်ဒီရက်ပိုင်းဖန်ဆင်းမှုတွေတဲကတချို့ကိုပြန်ကြည့်မယ်ဆိုရင်ဩဂုတ20ရက်နေ့မှာတာဂေတာမြို့နယ်ကဂျူရှင်စရာတူဖန်ခံရပြီးနောက်တေဆုံးခဲ့ပါတယ်ဩဂုတ20ရက်နေ့ကဘေးနောင်တံတားပေါ်မှာပြစ်ခတ်ခံရမှုကြောင့်ရန်ကုန်တမျိုးလုံးကိုလုံခြုံရေးယူပြီးဝင်ရောက်စစ်ဆေးတာတွေလုပ်ခဲ့ပါတယ်။အဲဒီနေ့မှာပဲတောင်းကလာပါထွေအုပ်ရုံးပေါက်ကွဲမှုနဲ့လူငယ်တအူးဖမ်းဆီးခံရပါတယ်။ဩဂုတ23ရက်နေ့မှာတော့စမ်းကြောင်းကစားတောက်ဆိုင်တကုံစိတ်ကန်60ရပ်ကွက်ကလာရီချိုတဲခုကန်တကုံစိတ်ကန်90ရပ်ကွက်ကနေရင်တလုံးစတဲ့နေရာတွေကိုဝင်ရောက်ပြစ်ခတ်ခဲ့ပြီးလူ15ယောက်ထဲမှနေဖမ်းဆီးခံရပါတယ်။ဩဂုတ24ရက်နေ့မှာတော့ပါကေတာမြို့နယ်နဝရက်ဆယ်လန်းတဲ့ကလူငယ်တချို့တိုင်ငန်ညွန့်စပယ်ပြူကွန်တိုကလူငယ်တအူးနဲ့ဘူကန်ညွန့်ရက်ကွက်ကလူငယ်10ဦးထက်မနည်းတကုံစိတ်ကန်60ရက်ကွက်ကလူငယ်3ဦးစသဖြင့်ဖမ်းဆီးခံခဲ့ရပါတယ်။တချို့ကတော့လက်နက်တွေနဲ့မိခဲ့တဲ့အကြောင်းအွန်လိုင်းသတင်းဌာနတချို့မှဖော်ပြကြပေမဲ့ဒီချာဒီပြုလို့တော့မရနိုင်သေးပါဘူး။အခုလိုဖမ်းဆီးတွေစတိုက်လုပ်ပြီးအရေးအတွက်အတော်များများကိုဖမ်းဆီးထားတာနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကတရားဝင်အသေးစိတ်ထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ရန်ကုန်ကပြစ်ခတ်ထိန်းသိမ်းခံနေရတဲ့ပြည်သူတွေရဲ့လုံခြုံရေးအခြေအနေကိုကြော်ကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အဖမ်းဆီးအထိန်းသိမ်းခံထားရတဲ့ VOA ဆောင်းမရှင်ဦးစီသူအောင်မြင့်အမှုနောက်ဆုံးအခြေအနေတင်ပြပေးကြပါတယ် VOA မြန်မာပိုင်းရဲ့ဆောင်းမရှင်ဦးစီသူအောင်မြင့်နဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်တို့ကိုဗဟန်းရဲစခန်းမှာချုပ်ရက်ယမန်ယူထားတယ်လို့ရှင်နေတွေကပြောပါတယ်မိသားစုဝင်နေတော့အခုချိန်ထိတွေးခွင့်မရသေးပါဘူး။ဒီချိန်နေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့တဲ့မက်ခင်ဖြူထွေးပြောပြပေးပါရှင်
။ဗဟန်းမြို့နယ်ရွှေကုံရိတ်မုံအိမ်ယာတိုက်ခန်းတစ်ခုကနေဩဂတ်လ15ရက်နေ့မှာစစ်ကောင်စီကဖမ်းဆီးသွားတဲ့ဦးစီသူအောင်မြင့်နဲ့ BBC Media Action ရဲ့မတ်ထထခိုင်တို့တရောက်နေတဲ့ဆိုတာအစောပိုင်းတုန်းကမသိခဲ့ရပဲဒီကနေ့မှအကျိုးဆောင်ရှင်းနေဦးခမောင်မြင့်ရဲ့ပြောဆိုချက်အရာသိရတာဖြစ်ပါတယ်
။အဲဦးစီသူအောင်မြင့်ရောနှစ်ယောက်လုံးကတော့အခုကဒီကြိုးရည်ကနေဒီဟိုဟာပေါ့ကျွန်တော်တို့ဗဟန်းမြို့မှာရဲစခန်းမှာရောက်ပြီလို့ပြောပါတယ်။ဗဟန်းရဲစခန်းမှာစစ်ဆေးပြီးတော့အမှုပြန်ဆောင်နေတယ်ပေါ့နော်။အမှုစစ်ဆေးနေတဲ့ကာလဖြစ်တဲ့အတွက်ချုပ်ရမ15ရက်တော့ယူထားပါတယ်။နောက်မင်းငါကကြီးနဲ့ပြဆိုထားတာဖြစ်တဲ့အတွက်အထက်အဖွဲ့ကြီးနဲ့ညွှန်ကြားထားတာဖြစ်တော့လူတွေ့ဆုံခွင့်တော့ခွင့်မပြုပါဘူး။ဒီမတ်တက်ဆိုင်ရဲ့အဝေါ်အစားတို့အစားအသောက်တို့တွေဗဟန်းရဲစခန်းမှာတောင်းထားတဲ့လူမျိုးရေးဟိုဟာနဲ့စစ်ဒီနေ့ကြောင်းတော့ကျွန်တော်တို့နေ့စဉ်ပြပိုးနိုင်နေပါတယ်ဒီ COVID-19 ရောဂါကျူရင်တာဝယ်တဲ့အနေနဲ့အင်ပါပုံကိုစိတ်နေပါဝင်ဒီနေ့မှပြဆောင်မှုမပေးဘူးချုပ်အမှန်ပြီးဆုံးသွားတဲ့နေ့ဂျုံးတင်နေ့မှာတော့လိုအပ်တဲ့စိတ်နေလုပ်ငန်းတွေဖြစ်ဖြစ်ပါဝါတင်တာတို့ခန္ဓာစိတ်နေနဲ့ပြဆောင်တာတို့ဒါတော့ဆောင်ရွက်လို့ရမယ်ဒီကနေ့ကြည့်ထားပ
ါ VOA မြန်မာပိုင်းရဲ့စောင်းပါရှင်ဦးစီသူအောင်မြင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတမရော်နဲ့အိမ်ဆောင်အစိုးရအပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်ပါတွေရေးသားပေးပို့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကမကြသေးခင်ကပဲသတင်းထုတ်ပြန်ထားပါတယ်။မိသားစုဝင်တွေသူနဲ့တွေ့ခွင့်ရရင်နဲ့လက်ရှိသူတို့ရဲ့အခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကိုမေးတာမှာတော့သူတို့ကိုဖမ်းဆီးထားတဲ့နေရာကိုအတိအကျမသိတဲ့အကြောင်းနဲ့နှစ်ဦးစလုံးကိုစီမင်းစည်းကမ်းတွေနဲ့အညီဆက်လက်လှုပ်ဆောင်မယ်လို့ဖြေကြားခဲ့ပါတယ
်။အဲ့ဒါကတော့ဗီဒီယိုကြီးမိမသိနေကြ။ဒီတိုင်းမိမတင်မယ်ကျွန်တော်လည်းဘူးမသိဘူးဟိုခိမ့်သိမ့်ထားတာတော့ခိမ့်သိမ့်ထားတာပဲအဲကျွန်တော်ပြောနိုင်တာတော့ဥပဒေနဲ့အညီပဲဆက်လုပ်မယ်လို့အဲကျွန်တော်ပြောနိုင်ပါတယ်ဒါပေမဲ့တော့သူတို့အရင်ကတည်းကကျွန်တော်တို့ဒီ905နဲ့ဟိုပေါ့နော်ကျွန်တော်ဟိုထုတ်ပြန်တဲ့အထက်မှာလည်းပါပါတယ်905နဲ့တရားဆွဲထားတာမျိုးရှိတယ်အဲသူထုတ်ပြန်ထားပြီးသားပေါ့နော်ထုတ်ပြန်ထားပြီးသားဆက်တယ်အဲကျွန်တော်တို့ထုတ်ပြန်တဲ့အထက်မှာပါပါတယ်သူတို့ဖမ်းပြီးတဲ့အချိန်ကဘယ်ဟာတွေနဲ့တရားဆွဲထားတယ်ဆိုတာပါပါတယ်မိသားစုနဲ့တွေ့ဆုံရေးပါ냐ဆိုတာဒါကတော့ဒီလောက်ထုံးလုံးနေတဲ့အရာတော့ဒီပြစ်ဒဏ်ဟို ိုချမှတ်ပြီးရင်တော့ဒါမှမဟုတ်လေကျွန်တော်တို့ဟိုတရားရုံးထုတ်တဲ့အခါတို့ဒါကြတော့ဒါသူ့ဟိုစီမင်းစည်းကမ်းတဲ့အတိုင်းဖြစ်လာပါလိမ့်မယ်ဗျာ
VUE မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ VUE အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်မတွေဟာအချက်အလက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VUE ကိုသတင်းဆောင်မရေးသားပေးပို့လို့ဆိုတဲ့ဆွဆွဲချက်နဲ့ဖန်နေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းမမကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကနေတဆင့်စစ်ကောင်စီအနေနဲ့ပြည်သူတွေကြားအတန်ကိုသိအောင်နားထောင်ဖို့ဆိုတာလိုအပ်လိမ့်မယ်လို့အာဏာပိုင်တွေကိုပြောဆိုခဲ့ပြီးဦးစီးသူအောင်မြင့်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပြည်တွင်းသတင်းမီဒီယာ၈ခုကိုထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေလုပ်နေပါတယ်။အခုအချိန်ထိတော့သတင်းသမားအယောက်50ထဲမှနေဖမ်းဆီးထိသိမ်းခံထားရပြီးအခုလိုနောက်ထပ်ဖန်စီထိမ့်သိတာတွေလည်းရှိနေဆဲဖြစ်ပါရဲ့ရှင်
။ဒါကတော့ VOA မြန်မာပိုင်းရဲ့စောင်းမရှင်ဦးစီသူအောင်မြင့်ချုပ်ရဲ့ယမန်ယူထားတဲ့နောက်ဆုံးအခြေအနေမက်ခင်ဖြူဖြူပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့ချင်းပြည်နယ်တီးတိမ်မျိုးကပြစ်ခတ်မှုအကြောင်းသတင်းကိုပြောပြပေးကြပါမယ်။ချင်းပြည်နယ်တီးတိမ်မျိုးမြမစီးပွားရေးဘဏ်ခွဲရှေ့မှာတော့လုံခြုံရေးအဆောင်ရဲ၃ယောက်ဒီကနေ့ပြစ်ခတ်ခံရပါတယ်။နောက်ဘဏ်ကိုလည်းဝင်ပြီးတော့လုသွားပါတယ်။စကိုင်းတိုင်းအရာတော်မျိုးကကြေးရွာတရွာကိုတော့စစ်ကောင်စီဘက်ကအင်အားအလုံးရင်းနဲ့ဝင်ရောက်ပြီးတော့ရွာသားတွေကိုဖမ်းဆီးနေအိမ်တွေကိုဖျက်ဆီးခဲ့ကြပါတယ်။ဒီအကြောင်းတွေအပါအဝင်နိုင်ငံတော်ကပြစ်ခတ်မှုဖမ်းဆီးမှုရန်ကုန်ကလာတဲ့သတင်းအလိမ်မှာပြောပြပေးပါရှင်။
တီးတိမ်တစ်မျိုးလုံးပင်စင်ထုတ်တဲ့နောက်ဆုံးနဲ့လူရှင်းတဲ့အချိန်မှာဆိုင်ကနေလာတဲ့လူတချို့ကမြမစီဝါရေးဘန်ကွဲအဆောင်ရဲတွေကိုပြစ်ခတ်ခဲ့တာဖြစ်ပြီးဘန်တွေကိုဝေရောက်ဖျက်ဆီးခဲ့တယ်လို့ဝေတချို့ကလည်းယူဆောင်ထွက်ပြေးသွားတယ်လို့အဲ့ဒီဖြစ်စဉ်အတွင်းအနီးမှာရှိသူတဦးက VOA ကိုပြောပါတယ်
။မနေ့နဲ့ဒီနေ့ဆိုရှင်တို့ကဟိုပင်စင်ထုတ်ရဲ့ဘော်ဒီတီးတိမ်မျိုးနဲ့တမျိုးနဲ့လုံးမှာပင်စင်ထုတ်ရဲ့ဒီနေ့ကနောက်ဆုံးဘော်ဒီနေ့နောက်ဆုံးဆိုတော့အဲ့မှာဒီနေ့ကလူတိတ်မရှိတော့လူတို့ရှင်းနေပြီနေ့လေ7နှစ်နာရီဝင်းကျင်မှာဖြစ်တာပါအဲ့ဖြစ်တယ်ဆိုလူတို့နည်းနည်းရှင်းနေပြီမှာသူတို့ပင်စင်ထုမလူလူပါလူလူနဲ့တော့မျိုးဒီလူတစုလာတယ်ပါအဲ့လူတစုကသူတို့ကြတော့ cycle book ဝတ်တယ် cycle book ဝတ်ပြီးတော့အဲ့မှာဘာရှိမှရှိတယ်ရေးနဲ့ရောက်တော့ချင်းချင်းသူတို့တက်ပြလာတော့ဒီတနက်နဲ့တက်တာတနက်နဲ့ပြလိုက်တာပြလိုက်တော့ဘလို့ပေါ်ချင်မှလဲတော့တယ်ဒါမဲ့အဲ့မြေဆုံးထုမှတယောက်ရေးတကြောတော့ဒီထုံထုံရင်းနေရဲ့အဲ့မှာသူလည်းတို့ဟိုအဲ့လိုမျိုးစွေးတယ်ပေါ့ဒီစွေးပြီးတော့အဲ့မှာတယောက်ပြစ်ပြစ်ပြစ်ဆိုပြီးတော့အဲ့လိုမျိုးဟိုပြစ်တယ်ပေါ့အဲ့အဲ့တော့တူတူတုံးယောက်တုံးယောက်ဆိုလုံးအဲ့မှာလုံဆွေးယူနေတုံးယောက်ဆိုလုံးအဲ့မှာပေါ်ချင်တည်သွားတာပေါ့အဲ့ပြီးတော့ဗန်ထဲကိုတော့ဝင်နေတဲ့ဗန်ထဲဝင်ပြီးတော့ဗန်ထဲမှာရှိတဲ့ဟိုဒီအထုပ်တွေနဲ့အဲ့ပတ်စံတွေနဲ့ဖြစ်မာတဲ့ဒီဘတ်ပတ်စံအဲ့လိုမျိုးယူသွားတယ်ပြောရှင်သူတို့ကထွက်ပြီးတာပေါ့
တိကျမှုတွေဖြစ်ပြီးနောက်ပိုင်းစစ်ကောင်စီတပ်တွေရောက်လာပြီးလုံခြုံရေးယူလာနဲ့စစ်ဆေးတာတချို့လုပ်ခဲ့ကြတယ်လို့လည်းပြောပါတယ်အခုတီးတိမ်မြမစီဝါရေးဘဏ်ဖြစ်ရကိုစစ်ကောင်စီဘက်ကချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF လက်ချက်လို့ဆွဆွဲပြောဆိုထားပါတယ်လုံခြုံရေးတွေကိုပြစ်ခတ်ပြီးတဲ့နောက်ဘဏ်ထဲဝင်ပြီးရုံးလုပ်ငန်းသုံးပစ္စည်းတွေကွန်ပျူတာနဲ့ CCTV တွေကိုတနက်နဲ့ပစ်ပြီးငွေကျပ်388သိန်းကျော်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်နက်ငယ်တချို့ကိုယူပြီးထွက်ပြေးသွားတယ်လို့စစ်ကောင်စီထုတ်ပြန်ကြမှာဖော်ပြထားပါတယ်။စကိုင်းတိုင်းအရာတော်မျိုးကကျွေးပကံကျွေးရွာကိုဒီကနေ့မနက်တနားရီလောက်ကစစ်ကောင်စီတပ်တွေကအင်အား100ကျော်နဲ့ရွာကိုနှစ်ဖက်ညှပ်ပိတ်ဝင်ရောက်လာပြီးရွာသားတွေကိုဖမ်းဆီးတာနေအိမ်တွေကိုဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။စစ်ကောင်စီသတင်းပေးတွေနဲ့ဝင်ရောက်လာတာဖြစ်ပြီးဒီရွာအတွင်းမှာလက်နက်တွေလုတ်တယ် PDF တွေရှိတယ်ဆိုရဲစစ်ဆွဲချက်နဲ့ဝေရောက်စီးနှင်းဖမ်းဆီးတာတွေဖြစ်တယ်လို့ဒေသခံတို့ကပြောပါတယ
်သူကဒီသူရွာခင်းပြီးတော့ဗောနော်တောင်ရောမြာတောင်ရောမြာရောပတ်ပြီးတော့ဒီသူတို့အလုံးချင်းနဲ့ဝင်ပြီးတော့ဖမ်းတာဗောနော်ညတနားကြီးလောက်ကတနားကြီး45လောက်ကနေစတင်လှူရှားပြီးတော့သူတို့ဝင်ရောက်ပြီးတော့ဖမ်းပြရဗောကျွန်တော်တို့ဒီရွာမှာကြေးပကံဆိုတဲ့ရွာအောင်ဗောနော်သူတို့အလုံးချင်းနဲ့ဝင်ပြီးတော့ဒီမိန်ကလေးမန်းကြီးရှိအောင်နဲ့ယောက်ျားလေး900ပေါ့နော်ဆွမ်းသွားတယ်လို့သတင်းရပါတယ်ဗျအင်ဂျီတွေလည်းအများကြီးဖြတ်ပြီးသွားပါတယ်အကုန်လုံးကတော့100နီးပါးလောက်ဖမ်းပြီးတော့အကုန်လူတွေကိုလွတ်သက်လူကိုလွတ်လိုက်တာပေါ့အတကြီးရွယ်တို့ main ကလေးဒီအပြူ main ကလေးတွေတော့လွတ်ပြီးတော့အိမ်တော်ကြီးရဲ့ main ကလေးတွေပါအကုန်ဖမ်းခေါ်သွားတယ
်စစ်ကောင်စီတပ်တွေအဲ့ဒီရွာကပြန်ထွက်တုံတစ်ရွာနဲ့ဇရေးရွာကြားမှာမိုင်းဆွဲတိုက်ခိုက်ခံရပြီးစစ်ကောင်စီဘက်ကထိခိုက်မှုရှိတယ်လို့သတင်းကြရပါပဲတေချာတော့မသိရသေးဘူးလို့အဲ့ဒီဒေတာကတူကပြောပါတယ
်အဲသူတို့ကိုကတော့ထွက်သွားပြီထွက်သွားပြီသူတို့လမ်းမှာတုံတင်းနဲ့ဇေယျချားမှာမိုင်းဆွဲတိုက်ခတ်ခံရပါတယ်ဗျာသူတို့ တို့ရဲ့ဒီလိုကားကိုလည်းဒီဖြည့်တယ်လို့တော့ပြောတယ်ဗျာကျွန်တော်တို့ဒီတကယ်တည်းကြတော့မရသေးပါဘူးအခုတို့စစ်ကောင်စီဘက်ကနေပြီးအင်အားလုံးရဲ့အင်အားဖြည့်ပြီးတော့ပြန်ပြီးတော့ဒီအဲရွာတွေကိုပြန်ပြီးဖိနှိပ်မဲ့သဘောရှိပါလေ
မကွေးတိုင်းကံကောမျိုးလေကြီးအရှိရွာကအုတ်ချုံရီမှုတူဦးမင်းညားကပြစ်ခတ်ခံခဲ့ရပါတယ်ဒီကနေ့မနက်အစောပိုင်းကစကိုင်းတိုင်းဘူးတလင်မျိုးကြေးရွာတရွာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဆိုင်းဘုတ်တင်ထားတဲ့အိမ်ဒိန်ကိုစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့ပါတယ်နိုင်ငံတော်ဝန်ကပြစ်ခတ်မှုနဲ့ဖမ်းဆီးမှုတွေဇက်တိုက်ရှိနေပေမဲ့လည်းစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြစစ်ကြောင်းတွေလည်းရသလောက်အင်အားနဲ့ချီတက်ဆန္ဒပြကြနေစေပါဒီကနေ့မန္တလေးကလေးတဝဲလောင်းလုံးမိုးကုတ်ရွှေဘိုပခုတ်ကူစားတဲ့မြို့တွေရွာတွေမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်ရှင်
ချင်းပြည်နယ်တီးတိမ်မြို့ကမြမစီးပွားရေးဘန်ခွဲရှိပြစ်ခတ်မှုအကြောင်းချင်းပြည်နယ်တွင်ကအခြေအနေတွေနိုင်ငံတော်ကဆန္ဒပြပွဲတွေအကြောင်းကိုအလိမ်မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကယားပြည်နယ်ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားကတိုက်ပွဲအခြေအနေကိုပြောပြပေးကြပါတယ်ကယားပြည်နယ်လွိုက်ကော်မြို့မှာတော့ကရင်နီပူးပေါင်းတပ်ဖွဲ့နဲ့မြမစစ်တပ်တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ကရင်နီပူးပေါင်းတပ်ဖွဲ့ကပြောပါတယ်စစ်ကောင်စီကတော့လွိုက်ကော်ဘက်မှာတိုက်ပွဲဖြစ်ခဲ့တာမရှိဘူးဆိုပြီးတော့ညင်းဆိုပါတယ်ဒီမော်ဆိုးမြို့နယ်မှာတော့တက်မတော်ပိုင်းမိုင်းတဲဆက်သွယ်ရေးတာဝါတိုင်းဖျက်ဆီးခံခဲ့ရတယ်လို့သိရပါဗျ။ဒီအခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါဗျ
။ကယားပြည်နယ်လွိုင်ကော်မြို့နယ်ကုန်းစွတ်ကျေးရွာဘက်မှာစစ်ကြောင်းချီတက်လာတဲ့မြန်မာစစ်သားစစ်ကြောင်းကိုကရင်နီပူးပေါင်းတပ်ဖွဲ့တွေကနေမနေ့ကတိုက်ခိုက်ခဲ့တယ်လို့ကရင်နီမြို့သားကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်
။ဟုတ်ခုနကနေလို့ဒီလိုမျိုးပေါ့လေ KNDF နဲ့ KNDF ပူးပေါင်းပြီးတော့မှလို့ဒီစစ်ကြောင်းထွက်လာတဲ့ဒီစစ်ကောင်စီချက်ကိုသူတို့တွေကမိုက်ဆဲတယ်။မနေ့ကတော့ဒီခါတော့သူတို့ပြည်တယ်ပေါ့လေ။အဲ့ဒါတော့လည်းကော်ရဲ့ကုတ်ဆုတ်ချေရနာမှာပေါ့။သူတို့ကတော့ခုနကဦးကျပြီးတော့မှ10ရောက်ဒေါ်လာတော့တန်ရရတော့ဘူး။ကျွန်တော်တို့ကတော့ပေါ့မှာပြောင်းပေး
မြန်မာစစ်သားတပ်မငငကအင်အားတရာခန့်နဲ့စစ်ကြောင်းချီတက်လာရမှာမနေ့ကမနေ့ပိုင်းမှာကရင်နီမျိုးရကာကွယ်တပ်ဖွဲ့ KNDF နဲ့ကရင်နီတပ်မတော် KA ပူးပေါင်းဖွဲ့တို့ကနေမိုင်းခွဲခြုံကူတိုက်ခိုက်ခဲ့တာပါဒီပြစ်ခတ်တိုက်ခိုက်မှုမှာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေများတယ်လို့ကရင်နီကာကွယ်ရေးဖွဲ့ကပြောပေမဲ့တိကျတိမပြုတ်နိုင်ပါဘူးတမရပြောခွေရဘူရုတ်စွန်မင်းထုံးကတော့ဘလိုက်ကိုဘက်မှာတိုက်ပွဲဖြစ်ပွားခြင်းမရှိပဲဒီမော့စုမြို့နယ်မှာတမရပိုင်းဆက်တွေရေးတာဝါတိုင်းဖြစ်စည်းခံရတဲ့ဖြစ်စဉ်ရှိခဲ့တယ်လို့ပြောပါတယ
်လိုက်ကိုမှာမရှိနေရမရှိ23ရက်နေ့ကကျွန်တော်တို့ဒီမော့စုငွေကြောင်ရွာမှာတိုက်ပွဲတော့မဟုတ်ပါဘူးတဲ့တာဝါတိုင်းကိုမိုင်းခွဲသွားတဲ့ဟာမရှိပါဘူးအဲ့မှာတော့တချို့ဆက်ပစ္စည်းတွေဖြစ်စည်းသွားတာရှိတယ်အမဆက်တွေမှုတော့ပြန်ရမှာပါဘူ
းတရားပြည်နယ်ဘက်မှာကရင်နီကာကွယ်ရေးတပ်ဖွဲ့ကိုဖွဲ့စည်းခဲ့ပြီးဖြစ်တယ်လို့လက်ရှိကရင်နီပြည်နယ်ရဲတပ်ဖွဲ့ကိုဖွဲ့စည်းလိုက်ပြီးလို့ KNDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်
ကျွန်တော်တို့ဒီမှာတော့မခုရှိရဘူးလေတစ်ခါတော့ကကွေးတယ်လို့ကျွန်တော်ပြောတဲ့ KNDF ကလည်းမြို့ကကွေးတယ်ဘယ်လိုလဲတော့ကျွန်တော်လူခဲ့တော့မလာပါစီဒီမှာခုကိုရှင်းလက်တိုက်တော့ဝင်နေတဲ့ဖက်ဒီပေါ်နေအဲ့မှာကပီတီရဲ့လုံချုံရေးလေးပေါ်နေယူပြီးနောက်တစ်ခါကျတော့ကျွန်တော်တို့ KFCC ပေါ်လို့ဆိုရင်ဒီပြတိကကော်စီရဲ့လမ်းမျိုးအလုံးလေးကျွန်တော်တို့ပြောလို့ရတယ်လို့အဒီကနေကရင်းစတေဖူလစ်ပေါ် KSP ပေါ်အဲ့ဒါကိုကျွန်တော်တို့မမီတမီမှာထားပါတော့ဖက်ကြည့်လိုက်ရပါလို့ဒီလိုကဒီကျွန်တော်တို့ကလာခြေခြေဖြစ်ပေါ်တဲ့ချိန်မှာ CDM ကနေထွက်သွားတဲ့ရဲတွေပေါ့လေကျွန်တော်ပြည်နယ်မှာရဲတပ်ဖွဲ့တွေကနေက CDM ဝေလောက်သွားတဲ့ရဲလူကြီးကကြာခီ300နဲ့ထဲမှာရှိတယ်အဲ့ဒီအဖွဲ့တွေကိုကျွန်တော်တို့ဒီနားနေပါတယ်ပြန်တော့ပြေးဖြစ်တဲ့ရှိတယ်ဆက်လာတဲ့ CDM တွေကိုပြဆုပြီးတော့အောက်ခွတ်ကြည့်ပြတယ်ပေါ့လေဟုတ်
အုတ်ချွေးဆိုင်ရာလုပ်ငန်းတွေအတွက်လိုအပ်တဲ့ရဲတပ်ဖွဲ့တွေကို CDM လှုပ်ထားတဲ့ရဲတပ်ဖွဲ့တွေကိုတင်နန်းပေးပြီးဖွဲ့စည်းခဲ့တယ်လို့ဆိုပါတယ်ကရင်နီပြည်နယ်ရဲတပ်ဖွဲ့ကိုဖွဲ့စည်းကြောင်းကရင်နီပြည်တိုင်းပင်ခံကောင်စီ KSCC ကနေဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။လက်ရှိကယားပြည်နယ်လွိုက်ကော်တီမော့ဆူဖရူဆူပေါ်လခဲနဲ့ရှမ်းပြည်နယ်ဖေကုံမြို့နယ်မှာကရင်နီပူးပေါင်းတပ်ဖွဲ့နဲ့မြန်မာစစ်သားတို့ကြားတိုက်ပွဲဆက်တိုက်ဆုသလိုဖြစ်ပွားနေပါတယ်။ကယားပြည်နယ်မြို့တော်လွိုက်ကော်မြို့မှာစစ်ကောင်စီအုပ်ချုပ်ရေးဖွဲ့ကနေဩဂုတ်လ24ရက်နေ့ကစပြီးည8နာရီကနေနံနက်4နာရီတွင်ညမထွက်ရမိတ်ကိုထုတ်ပြန်ထားပါတယ်ခင်ဗျာ။
ကယားပြည်နယ်လွိုက်ကော်မြို့ကကရင်နီတပ်နဲ့စစ်တပ်ကြားကတိုက်ပွဲအခြေအနေနိုင်ကွင်းရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဘုညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျွန်မတို့ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ဒေါက်တာတန့်စောရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ဦးကျော်ဆန္ဒရဲ့မြမအရေးသုံးသပ်ချက်ကိုရနိုင်ရဲ့အားကစားခန္ဓာစတဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
View American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ line meter 31 kHz 9383ည line meter 32 kHz 9383ည line meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဆက်သွယ်မေးမြန်းချက်ကိုတင်ပြပေးကြပါမယ်။ရခိုင်မြောက်ပိုင်းမှာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားခံခဲ့ရတဲ့၄နှစ်မြောက်နှစ်ပတ်လည်နေ့မှာအသက်ဆုံးရှုံးခဲ့ရသူတွေနဲ့လက်ရှိအာဏာရှင်လက်အောက်မှာဒုက္ခတွေ့နေရတဲ့မြန်မာပြည်သူတွေအတွက်တရားမျှတမှုရပါစေကြောင်းကော့စ်ဘဇားခရိုင်ကရိုဟင်ဂျာဒုက္ခသည်တွေကဝတ်ပြုဆုတောင်းပေးခဲ့ကြပါတယ်။မြန်မာပြည်သူတွေလိုလားတဲ့အစိုးရတရက်ပေါ်ပေါက်လာမှသူတို့နေရက်ကိုပြန်နိုင်မှာမို့နိုင်ငံတကာအတိုင်းဝိုင်းကကူပေးကြပါလို့လည်းရိုဟင်ဂျာဒုက္ခသည်တွေကတောင်းဆိုပါတယ်။၄နှစ်ပြည့်အထိမ်းအမှတ်ဆုတောင်းပွဲအကြောင်းကော့စ်ဘဇားရိုဟင်ညာဒုက္ခသည်စခန်းမှာနေတဲ့ဥကျော်မြင့်ကိုကျွန်မဆက်သွယ်မေးမြန်းထားပါတယ်
။ဒီကနေ့အောက်လ25ရက်2021ခုနှစ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသအတွင်းမှာရှိနေကြတဲ့ရိုဟင်ညာဒုက္ခသည်စခန်းအစီအစဉ်၌လေးနည်းမြောက်ဂျီနိုဆိုက်ဒေးကိုကျင်းပပြုလုပ်ခဲ့ကြတာရှိပါရဲ့။ဒါပေမဲ့ကိုဗစ်ကာလရှိနေတဲ့အတွေ့လူစုလူဝေးမလုပ်ကြဘဲအကင်းနဲ့တစ်ချက်ခရယာသူများတဲ့ရည်စွေတောင်းပွဲနဲ့ကြပါလေ။ဒါကိုကျွန်တော်ချုံလိုရခြင်းအဓိကအကြောင်းရင်းကတော့တရားမျှတမှုရရှိအတဲအဓိကလူလားတောင်းဆိုခြင်းဖြစ်ပါလေခင်ဗျာ။ဒီတော့မကဘူးအခုမြန်မာနိုင်ငံတွင်မြန်မာပြည်သူတွေလုံးနဲ့ကျွန်တော်နဲ့နေသူခံစားနေရမှုအပေါ်ဟိုအင်မတန်မှဆွေးနွေးပါလေခင်ဗျာ
။အဲ့တော့အဓိကကတော့ဒီနေ့မှဒီလိုဆုံးရှုံးနေတာခဲ့ရတဲ့ဒီရိုဟင်ဂျာမိသားစုတွေနောက်ပြီးတော့ဒီကလေးငယ်တွေအမျိုးသမီးတွေကြုံခဲ့ရတဲ့ဒီလူခွင့်ချွတ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့တရားမျှတမှုရဖို့အတွက်ပေါ့နော်ဥကျော်မြင့်တို့လိုမျိုးဒီရိုဟင်ဂျာဒုက္ခသည်တွေဘက်ကအဓိကကဒီနေ့နှစ်ပတ်လည်မှာဗမာတောင်းဆိုချင်တာရှိပါလေရှင
်မြန်မာနိုင်ငံရကန်ပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်အောက်လ25ရက်နေ့ဒီမြမလူမျိုးရဲ့တက်ဒီကရိုဟင်ဂျာလူမျိုးတွေကိုအစိုးရအကြီးအကဲကြီးအမျိုးသမီးများကိုအဒမာချစ်ကြီးရေယွာဘောင်းများစွာကိုရှိုးချက်စီကြီးရူရင်းကြတွေပိုင်ဆိုင်ခဲ့တဲ့တွင်ငွေအောက်ဖပစ္စည်းများကိုလူရဲ့သိမှုကရကြီးနောက်ဆုံးတော့တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံမောင်းတော့ခံရကြီးများခံခဲ့ရတဲ့အတွက်မင်းမရနိုင်တော့နေကနေဒီကျွန်တော်ကဘာအတိုင်းရံကမှာမြန်မာမျိုးကိုအစီအစဉ်အရေးယူနိုင်ရတဲ့တရားရေးကွန်ရက် ICC ICJ ကလည်းတရားမျှတမှုအမြန်ဆုံးပေါ်ဖြစ်ဖို့အတွက်ကျွန်တော်တို့ကအဓိကတောင်းဆိုရင်းရှိပါမယ်
။ဟုတ်ကဲ့ရှင်။အခုလောလောဆယ်မှာနိုင်ငံတကာခုံရုံးတွေပေါ့နော်တင်ပြီးတော့အကျွတ်လွန်တဲ့သူတွေပေါ်မှာအပြစ်ပေးအရေးယူနိုင်မှုလည်းအခုလက်ရှိမှာတရားရင်ဆိုင်နေရတဲ့အခြေအနေဖြစ်နေတော့ဦးကျော်မြင့်တို့ဘက်ကနေပြီးတော့ဒီတရားမျှတမှုရဖို့အတွက်ဒီထက်ပိုပြီးတော့မှဥပဒေကြောင်းအရပေါ့နော်ဒီထိခိုက်နေတာသူတွေအတွက်တရားမျှတမှုရဖို့အတွက်ကိုဗားရီများဆက်ပြီးတော့စောင့်ရပေးစီစီမှာလဲဟုတ်ကဲ့ရှင်
။နောက်ကျွန်တော်မကဘူးအခုလက်တော့ဒီကာလမှာမြန်မာပြည်ကြီးမှာလည်းလူအစိုးရအကြံတစ်ချက်ခံရကြီးမတရားဖန်ဆီးခံရကြီးမြန်မာလူလို့ဒီအတိုင်းလဲနိုင်ငံတကာအတိုင်းအဝအနေနဲ့အရေးပေါ်ရမှုများချလို့နိုင်ပါတယ်ကောင်းဆိုတင်ပြကြည့်ပါရစေခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့လောလောဆယ်မှာတော့နေရပြန်ဖို့အတွက်အစီအစဉ်ကတော့မျောလင်းချက်အနေထားကရောဘယ်လောက်များရှိပါလဲရှင
်အခုကျွန်တော်တို့ဒီညညာဒုက္ခဆွေများအနေဖြင့်မိမိရဲ့နေမိမြန်မာနိုင်ငံကိုအမြန်ဆုံးပြန်ကြည့်ကြသူများရှိပါရှိပါလေခင်ဗျာဒါပေမဲ့မြန်မာနိုင်ငံရဲ့အစိုးရတရဲ့မဖို့လာပြီးကျွန်တော်တို့ကျန်တဲ့လုပ်ငန်းစီအားမရှိနိုင်တဲ့အတွက်ဘာတိုင်းဝဲအနေနဲ့မြန်မာနိုင်ငံတွင်မြမပြည်သူတရေလုံးလက်ခံပြီးအစိုးရတရေခွင့်ရှိထေကြားဘုရားတွေဟိုဟာဒီလိုလာလာတောင်းဆိုခြင်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ Cost Bazaar Rohingya ဒုက္ခသည်စခန်းမှာနေတဲ့ဥကြုံမျိုးကိုကျမစုမုံကဆက်သွယ်မြင်ပြခဲ့တာဖြစ်ပါတယ်ရှင်ရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်ခံမထားတဲ့စစ်ကောင်စီဘက်ကတော့လက်ရှိမှာဒီရိုဟင်ဂျာဒုက္ခသည်တွေအရင်နဲ့ပတ်သက်လို့လှုပ်ဆောင်နေတယ်ဆိုတော့ဘလို့သတင်းမျိုးကိုမှရမထားသေးပါဘူးရှင်။သောရရှင်တွေကိုအခုဆက်ပြီးတော့ဗုဒ္ဓဖူးညရဲ့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးကြပါရစေ။အရင်ဆုံးလူထုနဲ့ကျန်းမာရေးအစီအစဉ်နားဆင်ကြရအောင်ပါ။ COVID-19 ကပ်ရောဂါကူးစက်ခံရရင်ယောဂဓာတ်ကိုခံနိုင်အောင်လို့ဂရုစိုက်ပြီးတော့စားသုံးရမယ့်အစာအာဟာရတွေနဲ့ပတ်သက်တဲ့ဆိုရင်တချို့လူတွေကအယူဆအမှားတွေနဲ့ကြင့်ကြံနေထိုင်ကြတာတွေ့ရပါတယ်။COVID-19 တတိယလှိုင်းကြုံနေရတဲ့အချိန်မှာတွေ့နေရတဲ့အယူဆအမှားတွေကိုလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားပါတယ
်တတိယလှိုင်းမှာ COVID-19 ကူးစက်ခံရတဲ့လူအများစုဟာအကြောင်းမျိုးမျိုးကြောင့်ဆေးရုံဆင်းခန်းကိုမတက်ရောက်နိုင်တော့ဘဲမိမိအိမ်မှာပဲကိုယ့်အစီအစဉ်နဲ့ကိုယ်စိတ်ကူးတာမှုခံယူကြတာပါကိုဗစ်နဲ့ပတ်သက်တဲ့ကျန်းမာရေးဘူးတူတာတွေကိုတကြမ်းနားလည်တဲ့သူတွေစီကနေအနီးကပ်ညွှန်ကြားတာမျိုးမရရှိခဲ့တာကြောင့်စိတ်ကူးတာမှုအပိုင်းနဲ့အာဟာရဖြစ်တင်းတဲ့အပိုင်းတွေမှာအယူဆမှားရတာမျိုးကိုကြိုတွေ့ခဲ့ကြရပါတယ်။ကိုဗစ်နဲ့ပတ်သက်တဲ့အယူဆမှားတွေတဲ့ကမှအစာအာဟာရဖြစ်တင်းမှုနဲ့ပတ်သက်တဲ့အယူဆမှားတွေအကြောင်းကိုမေးကြည့်တဲ့အခါအာဟာရဆိုင်ရာအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာဆုမြတ်စင်ကစက်ပြုတ်ရေးတိုက်တာနဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ်
။ဖြစ်တဲ့အမှားရုံတွေမှာအခုနည်းနည်းအပြောများနေရတော့စက်ပြုတ်ရေးပေါ့နော်။စက်ပြုတ်ရေးကတကယ်တော့သူကဟိုဒီကိုဗစ်မှာမဟုတ်ဘူးဘယ်ရောဂါမှမဆိုသူကအားဖြည့်တဲ့ဖြည့်စွက်အစာအနေနဲ့သုံးတယ်ပေါ့နော်။ဒါပေမဲ့ဟိုလူနာရီကြားထဲမှာအမှားများနေတာတခုကတော့ချက်ကိုတစ်ကောင်လုံးမဖြစ်ဖြစ်တစ်ချမ်းမဖြစ်တော့အကုန်ပြုတ်လိုက်တယ်။ပြုတ်ပြီးတော့အဲ့ရရလာတဲ့အရေးကြီးကိုပဲတော့လူနာတိုက်တယ်ပေါ့နော်။အဲ့တော့တကယ်တမ်းပါတဲ့ဒီအသားပရိုတင်းဓာတ်တွေကတော့အသားထဲမှာကျန်ခဲ့တယ်ပေါ့။သူတို့မကြိုးလိုက်တဲ့အသားထဲမှာကျန်ခဲ့တယ်။အဲ့အသားကိုလူနာဆောင်တွေကစားလိုက်တယ်။အဲလူနာဆောင်တွေပူအားဖြော်ရလူနာဒီချက်ပြုတ်ရေးရေးကြီးပဲဝင်တယ်လို့ဖြစ်သွားတယ်ပေါ့နော
်။ဂျပန်ကြီးတိုက်တဲ့အခါမှာလည်းမှားရင်းတဲ့အယူဆတစ်ခုရှိနေတယ်လို့သိရပါတယ်။အိမ်မှာချက်တဲ့ဂျပန်ရီကိုတိုက်တာပဲဖြစ်ဖြစ်အတင်းထုတ်ဂျပန်ရီကိုတိုက်တာပဲဖြစ်ဖြစ်ဂျပန်ရီတိုက်တာဟာအသားဆားတာလောက်အသားတက်အာဟာရတန်ဖိုးမဖြစ်တင်ပြနေတာကြောင့်ဂျပန်ရီပဲတိုက်ပြီးအသားမကျွေးတာမျိုးကိုမပြုလုပ်တင်ဘူးလို့ဒေါက်တာဆူမြတ်သစင်ကရှင်းပြပါတယ
်အဲနောက်တစ်ခုကကျတော့ချက်တကောင်လုံးပေါင်းပြီးတော့အစီပဲတိုက်တယ်လို့လည်းပြောကြတယ်ဒါပေမဲ့အဲ့ဒါကလည်း still ဒီအသားဆားတာလောက်တော့မကောင်းဘူးနော်အဲတကယ်ဖြည့်စွက်လောက်အနေနဲ့ပေါ့ခုနကလိုပဲစံပြုတ်နဲ့ရောတာဖြစ်ဖြစ်ဒါမှမဟုတ်ဟိုတစ်ချိန်တစ်ချိန်လောက်ဖြည့်စွက်တိုက်တာလောက်ဖြစ်ဖြစ်ပဲသူကတင့်တော်တယ်တနေ့လုံးဒီချက်ပြုတ်ရေးပဲထိုင်တောင်းနေလို့တော့သူကအားမပြေနိုင်ဘူးပေါ့နော်အဲ့တော့အသင်းထုတ်ချက်ပေါင်းရေးတွေကလည်းတူတူပါပဲအဲတနေ့ကိုဖြည့်စွက်နေတဲ့တဘူးအလွန်ဆုံးနှစ်ဘူးလောက်တောက်ပြီးလုံလောက်ပါတယ်ဘာမှမစားဘဲနဲ့သူကြည့်ပဲတနေ့ကို3-4ဘူးတောက်တာမျိုးကတော့အယူဆမှားဖြစ်နေတယ်ပေါ့နော
်ငှက်တိုက်ကျွေးတာနဲ့ပတ်သက်ပြီးတော့လေငှက်တိုက်မှာပါတဲ့ကယ်လိုရီဓာတ်ဟာတနေ့တာလိုအပ်တဲ့အာဟာရဓာတ်တွေပြည့်မြအောင်မဖြစ်တင်ပြနိုင်တာကြောင့်ငါတိုက်တမျိုးတည်းကြွေုံနဲ့မလုံတော့ပဲနေ့စဉ်စားနေကြအစာအာဟာရတွေကိုလည်းပုံမှန်အတိုင်းဖြစ်တင်းစားတော့ပေးဖို့အရေးကြီးတယ်လို့ဒေါက်တာဆင်မြတ်စင်ကပြောပါတယ
်။ तू နောက်ထပ် तू နဲ့ तू တဲ့တခုကပါလဲဆိုငါတိုက်ပေါ့နော်။ငါတိုက်ကလည်း तू ကဒီ60ကနေ 80cc ပလင်းလေးတွေမှာပါရဲကယ်လိုရီက तू ကအလုံးသုံးပါမှာတော့ကျက်ဥတလုံးစားပေါ့ကယ်လိုရီ80ပရိုတင်းဒါက3လောက်ပေါ့နော်အဲ့လောက်ပဲပါတယ်။ပါတော့ကြတော့ तू ကသူ့ကိုကြီးပဲအားကိုးပြီးတော့တနေ့ကုန်ငါတိုက်3-4ဘူးတောက်မယ်။ဘာထမင်းမှမစားဘူး။အဲ့လိုဆိုရင် तू ကအာဟာရပြည့်နိုင်မှာမဟုတ်ဘူးပေါ့နော်။ဒါပေမဲ့လူနိုင်မှားနေကြတာ तू တော့ဒီချက်ပေါင်းရေငါတိုက်ရေပဲထိုင်တောက်မယ်ဆိုရင်အဲတနေ့ဒါလိုရတာပြည့်နေတယ်လို့ထင်ဘူး။ तू တော့တခြားအစားတွေမစားတတ်ကြဘူးပေါ့နော်။အဲ့တော့နလန်ထတာပူကြတာကိုတွေ့ရပါတယ
်။ COVID ဖြစ်ရင်အသားမစားရဘူးဆိုတဲ့အလွန်မှားရွေးတဲ့ user တခုကိုလည်းသတိပြုရမှာပါ။အသားထဲဟာကိုဗစ်ဖြစ်တဲ့လူနာတွေမှာအရေးပါတဲ့အာဟာရဓာတ်ဖြစ်ပြီးနေ့စဉ်လိုအပ်တဲ့ပမာဏရရှိအောင်ကီတိုဆိုက်ဖြစ်တင်ပေးဖို့အရေးကြီးတယ်လို့ဒေါက်တာဆူမြတ်သစင်ကရှင်းပြပါတယ်
။ဟိုရှောင်ရမယ်ဆိုပြောကြတာပေါ့နော်။ဥမာဒီကိုဗစ်ဖြစ်ရင်အသားတွေတိတ်မစားဘူးအနီရောင်သားပေါ့ဝတ်သားမဲသားစိတ်သားဓာတ်မျိုးတွေမစားဘူးလို့ပြောကြတယ်။တကယ်တော့မဟုတ်ပါဘူး။ကိုဗစ်ဖြစ်နေတဲ့အချိန်မှာအသားဓာတ်ကအရန်လိုအပ်ပါတယ်။အဲ့တော့ဟိုကိုစားနေကြချက်ပဲဖြစ်ဖြစ်ငါပဲဖြစ်ဖြစ်ပေါ့အသားတမျိုးနေ့စဉ်ပအောင်စားပေးမယ်ဒါမဟုတ်ချက်ဥပဲဖြစ်ဖြစ်အဲ့လိုပအောင်စားပေးမယ်ဆိုရင်နလန်ထတာပို့ပြီးအချိုးရှိစေပါတယ်ဒီကိုဗစ်ဖြစ်ပြီးမှလည်းမောတာငုံတာတွေတတ်တာစီပေါ့နော
်ဂျင်းပြုတ်ရည်နဲ့ထညက်ပြုတ်ရည်တွေတောက်သုံးတာကိုလည်းအလွန်ကြုံမဖြစ်အောင်တည်ထားတင်တယ်လို့သိရပါတယ်ဂျင်းပြုတ်ရည်နဲ့ထညက်ပြုတ်ရည်ကိုအလွန်ကြုံတောက်သုံးနေပြီးလိုအပ်တဲ့အစာအာဟာရတွေကိုလုံလောက်အောင်မဖြစ်တင်မှုဆိုရင်နလန်ထတဲ့အချိန်ကိုပို့ပြီးကြာမြင့်စေနိုင်တယ်လို့ဒေါက်တာဆုမြတ်သစင်ကအခုလိုပြောပါတယ
်အဲနောက်ထပ်အယူဆမှားနေတဲ့ကတော့ဒီဟိုချောင်းဆိုးတာအတွက်ပေါ့နော်ချောင်းဆိုးတာအတွက်ကိုတို့ဒီကျင်းတို့ထညက်ဒုစရတဲ့ပြင်ဒီလိုမျိုးအရေးလေးပြုတ်ပြီးတောက်တာရှိရပေါ့နော်ဒါရီကလည်းသူကဟို support တက်ပေါ့နော်ဖြည့်စွက်အကူနေနေပဲဖြစ်တယ်ပေါ့နော်တနေ့ကုန်လုံးမှာတခြားတွေမစားဘဲနဲ့ဒီအရေးတွေကိုပဲလှည့်ပြီးတောက်နေမှာဆိုတော့နလန်ထားတဲ့အချိန်ပိုကြနိုင်တယ်နလန်ထနောက်ပိုင်းမှာလည်းသူကအဲ့လိုမောတာနုံးတာကြံခဲ့တဲ့ဆိုတာလေးလေးနိုင်ပြဝေးပေးချင်ပါတယ
်ကိုဗစ်တတိယလှိုင်းမှာတွေ့ရတဲ့မှားရွေးတဲ့အယူဆတွေတဲကမှအစာအာဟာရနဲ့ပတ်သက်တဲ့အယူဆမှားတွေအကြောင်းကိုတတိပြပေးလိုက်တာဖြစ်ပါတယ် တယ်ထင်ပါတယ်ဗျာ
။ဒေါက်တာတန်းစော်တင်ဆက်ခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာကိုဗစ် -19 ကူးစက်ခံရရင်ရောဂါရမ်းကိုခံနိုင်အောင်ဂရုစိုက်စားသုံးရမယ့်အစာအာဟာရတွေအကြောင်းသောရရှင်နေနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့ကိုရန်နိုင်ရဲ့အားကစားခံတာတင်ဆက်ပေးဖို့ရှိပါတယ်။အခုဆက်ပြီးတော့ဦးကျော်စန်းသားရဲ့မြမရေးသုံးသက်ချက်ကိုနားဆင်ရအောင်ပါ။အခုမြန်မာနိုင်ငံမှာဆရာနာရှင်စနစ်တိုက်ဖြတ်ရေးနဲ့အတူဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးကိုပါ CRPH လို့ခေါ်တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကကြွေးကြော်နေပါတယ်။လက်တွေ့ဖြစ်လာနိုင်ခြေကဘလောက်ရှိပါသလဲ။မြန်မာနိုင်ငံရေးသုံးသက်သူဦးရထွန်းနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသက်ထားပါတယ
်။ဦးရထွန်းခင်ဗျာ။အခုမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဖက်ဒရယ်တမတော်ဖွဲ့စည်းရေးဆိုတဲ့CRPH ရဲ့တွေ့ကြုံသံကိုတိုင်းရင်းသားတွေသူသဖြင့်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကလိုက်လေလေလေယုံကြည်စက်ဝင်ကြလိမ့်မယ်လို့ယူဆပါသလားခင်ဗျာ
ကျွန်တော်တို့နိုင်ငံမှာရေးကြီးတဲ့တိုင်းရင်းသားလက်နက်ကိုင်တွေတိုင်းရင်းသားနိုင်ငံရေးပါတီတွေပေါ့နော်အဲ့ဒါကိုစီယုံဖို့အတွက်ကျွန်တော်တို့ CRPH ကပေါ့နော်မြို့သားညီညွတ်ရေးအစိုးရဆိုတဲ့ပုံစံမျိုးသွားမယ်လို့ပြောထားတာလည်းရှိတယ်အဲဒီအစိုးရတရားဆိုတာဟာတတ်မရှိဘဲနဲ့သူအနာဟာဒီမတည်မြဲနိုင်ဘူးသူအနာကိုမထိန်သိမ့်နိုင်ဘူးပေါ့နော်အဲ့ဒါလို့ဒီယူဆဒီအောက်မှာဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေကိုသူ့ဘက်ပါအောင်စီယုံလိုက်တဲ့ကြွေးကြော်သားမယ်လို့ဟိုသုံးသပ်လို့ရပါတယ်ဗ
ျဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းရေးဆိုတဲ့နေရာမှာဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးဆိုတာတဲ့ဒါဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆိုတဲ့ဟာကတော့နိုင်ငံရေးအဖြစ် political unity ပို့ပြီးတော့ရရှိစေမယ့်ကိစ္စလို့ဆိုရင်ပါမလားခင်ဗျာ federal တပ်မတော်တကယ်လက်တွေ့ကြပြီးထိရောက်နိုင်တဲ့ကိစ္စလောလောဆယ်ဖြစ်လာနိုင်ပါမလားအဲ့ဒါလည်းမေးစရာရှိမယ်ထင်ပါတယ
်လက်တွေ့မှာအဲ့ဒီဟာတွေကအောင်မြင်လားနိုင်သလားမအောင်မြင်နိုင်ဘူးလားဆိုတာကတော့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေကအဓိက NLD လွှတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့ CRPH နဲ့အခုဒီဥဆောင်နေကြတဲ့ပုံကိုယ်တွေအပေါ်မှာဒီဘလောက်အယုံကြည်ရှိတယ်လဲ။နောက်ဘလို့ဒီအရေကိုသူတို့အကောင့်ထဲပေါ်နိုင်ပါမလား။အဲဆိုတဲ့ဥစ္စာအပေါ်မှာတော့အများကြီးကြည်လိုက်မယ်။နောက်တစ်ခုကအဲ့ဒီတက်ဆိုင်ရာတိုင်းရင်သားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့တဖွဲ့ချင်းရဲ့အခြေအနေကလည်းအများကြီးစကားပြောလိုက်မယ်လို့ထင်တယ
်။ပြီးခဲ့တဲ့2008ဖွဲ့စည်းပုံနဲ့စတင်လာတဲ့ကာလအတွင်းမှာဥသိမ်းစိန်ဥဆောင်တဲ့အစိုးရနောက်ဒုတိယအမျိုးသားဒီမိုကရေစီအဖွဲ့ဥဆောင်တဲ့အစိုးရဆူရ10နှစ်လွန်မြောက်ခဲ့ပြီဖြစ်ပါတယ်။အဲဒီ10နှစ်တာအတွင်းမှာဖွဲ့စည်းပုံကိုဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံမျိုးဖြစ်အောင်အဲဒီဟာနဲ့နှိစက်အောင်ကြိုးပမ်းခဲ့ကြတာဟာအကြောင်းမျိုးမျိုးနဲ့မအောင်မြင်ခဲ့ပါဘူး။ဆိုတော့ဒီတိတိမှာရောအောင်မြင်လာနိုင်မဲ့အလားအလာရှိပါသလား
။ဟုတ်ကဲ့အခုအခါမှာတော့သူတို့ကဟိုစဉ်းစားစရာရှိတာနံပါတ်1ဒီလိုပြောလိုက်တဲ့เนาะဒီ CRPH ကနေပြောလိုက်တဲ့ကိစ္စဟာအဓိကခေါင်းဆောင်နေဖြစ်တဲ့ဒေါက်တာဆန်းစုကြည်တို့ဦးဝင်းမြင့်တို့ရဲ့သဘောထားပါရဲ့လားเนาะဦးဝင်းမြင့်တို့ဒေါက်တာဇော်မြင့်မောင်တို့ပေါ့လေဒီပုဂ္ဂိုလ်တွေကအခုကအချုပ်နောင်ခံနေရတဲ့အခါကျတော့လွတ်လွတ်လပ်လပ်မရှိတော့သိကြတဲ့သူတို့သဘောထားတော့ပါမှာမဟုတ်ဘူးအဲ့လိုဆိုလို့ရှိရင်ဒီကြေညာချက်ဒီထုတ်ပြန်ချက်ဟာဘလောက်အာမခံချက်ရှိမှာလဲတကယ်လို့ဒီခေါင်းဆောင်တွေလွတ်လာလို့ရှိရင်ဒီထုတ်ပြန်ချက်ဒီသဘောထားပြောင်းသွားနိုင်သလားဆိုတာတစ်ချက်ပေါ့ဗျာနောက်တစ်ချက်ကအခုသူတို့ဒီကြေညာလိုက်တဲ့အခါမှာ2008အခြေခံဥပဒေကိုလည်းဖြတ်သိမ်းလိုက်ပါပြီဆိုပြီးတော့ကြေညာသွားတာရှိတယ်အဲ့တော့ကြေညာသွားလို့ရှိရင်ဒါကတော့အသိရရတော့မှာပေါ့နော်အသိရရမှာဆိုတဲ့အခါကျတော့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလည်းဒီရေးထားတဲ့ဒီဖက်ဒရယ်အခြေခံဥပဒေတစ်ခုရှိတယ်အဲ့ဒါကြီးကိုလည်းသူကချက်ချင်းအတည်ပြုဖို့ကမဖြစ်နိုင်သေးတဲ့အခါကျတော့အဲအဲ့ဒီအခြေခံပုံမှာဒါကိုဆွေးနွေးမယ်ဆိုတော့သဘောပေါ့လမ်းဖွင့်ပေးထားတဲ့သဘောတော့ရှိတာပေါ့
ဒီ NLD ရဲ့ခေါင်းဆောင်တွေရဲ့သဘောထားပါရဲ့လားဘာညာဆိုတာကိုစဉ်းစားစရာရှိမယ်လို့ဆိုတော့အဲ့ခေါင်းဆောင်ပိုင်းအပြောင်းအလဲကိုလည်းပဲတချို့ကမျှော်မှန်းပြီးတော့ပြောကြတယ်အခုဖြစ်လာတဲ့ကိစ္စမှာကလူငယ်တွေမျိုးဆက်သစ်လူငယ်တွေကအများကြီးသူကအင်မတန်တက်ကြွတယ်ခြေရန်ကပါဝင်ကြတယ်ဆိုတော့ဒီလူငယ်တွေရဲ့သဘောထားကရောအဲ့ဒီကောင်းဆောင်နဲ့ဆက်တူထမ်းမြကြပါရောမလားသူတို့ရဲ့စိတ်ထဲမှာရောဖက်ဒရယ်ပြည်ထောင်စုဆိုတဲ့သဘောထားတိုင်းရင်းသားတွေအလုံးတန်းတူဖြစ်ကြမယ်လူတိုင်းတိုင်းရင်းသားမကဘူးဘာသာမကြားလူမျိုးမကြားတန်းတူဖြစ်ရမယ်ဆိုတော့ယူဆပို့ပြီးတော့ရှိတဲ့မျိုးဆက်တွေပေါ်ထွန်းလာပြီး ခေါင်းဆောင်မှုလည်းပဲအဲ့ဒီမျိုးဆက်ဖက်ကိုပြောင်းသွားလိမ့်မယ်လို့ကောမျှော်လင့်နိုင်ကြတဲ့အကြောင်းရှိပါလား
အဲ့ဒီလိုကတော့မျှော်လင့်နိုင်ပါတယ်အခုဟိုပြဿနာကြီးမားမားဖြစ်တဲ့အခါကျတော့ဟိုအထူးသဖြင့်တော့ဟိုမြို့နေလူတန်းစားပေါ့နော်မြို့နေမမာပေါ့လူမျိုးအရာပြောမယ်ဆိုရင်ဗမာအများစုကဖက်ဒရယ်ဆိုတာကိုပို့ပြီးတော့စိတ်ဝင်စားလာပို့ပြီးတော့အဲဒီတိုင်းရင်းသားတွေရဲ့ခံစားချက်ကိုပို့ပြီးတော့သဘောပေါက်လာပို့ပြီးတော့စာနာနားလည်လာတယ်လို့ကျွန်တော်ကအဲ့လိုတော့ယူဆတယ်ဒါကြောင့်မလို့အရင်တော့ဖက်ဒရယ်ဆိုတဲ့ဥစ္စာကိုသိစိတ်ဝင်စားဘူးမလိုပါဘူးဆိုပြီးတော့ထင်ခဲ့တဲ့အဲဒီလူငယ်တွေကလည်းဖက်ဒရယ်ဆိုတာကိုစိတ်ဝင်စားလာတယ်တို့တိုင်းရင်းသားတွေအားလုံးစီလုံးညီညွတ်မှဒန်းတူအခွင့်အရေးရှိမှအာဆိုတော့အမြင်ယူဆတွေတော့အားကောင်းလာတာတော့အမှန်ပဲအဲသို့တော်လည်းဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေအနေနဲ့ကကြတော့ဟိုဒီလူငယ်တွေရဲ့အမြင်တွေပေါ့နော်အခု CRPHO ဘာတို့ကပြောဆိုတင်ပြထားတဲ့ကိစ္စတွေကအာမခံချက်ရှိဖို့ဆိုတာကသူတို့ဒီလှုပ်ရှားနေတဲ့ဒီရေတော်ပုံကအောင်မြင်ဖို့လိုတာပေါ့နော်အောင်မြင်တယ်ဆိုလို့ရှိရင်တော့ဟုတ်ပြီသူတို့နဲ့ဆက်ပြီးစကားပြောမယ်သူတို့ပြောထားတဲ့ပြင်ညာထားတဲ့ဂရိကဝတ်တွေနဲ့အညီဆက်ပြီးတော့အကောင့်တွေဖော်မယ်ဆိုရင်တော့ဒါကဒီမျှော်လင့်ချက်ရှိတာပေါ့လေတကယ်လို့အဲ့လိုမဟုတ်ဘဲနဲ့ဒီအရေးတော်ပုံကကြာရှုံးသွားမယ်ဆိုလို့ရှိရင်ဒီတိုင်းသားတွေတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေလိုချင်တဲ့ဒီဖက်ဒရယ်စနစ်ကလည်းတခါလမ်းလွဲကိုသူတို့လိုက်သွားမိတယ်လို့နော်ဟိုဒီကျွန်တော်တို့မာမိတ်ဖွဲ့တာမာမိတ်ပူပေါင်းမှုမှာမှားသွားတဲ့ဆိုရဟာမျိုးလည်းဖြစ်သွားနိုင်တာပေါ့ဒါလည်းတို့စဉ်းစားကြလိမ့်မယ်လို့ထင်ပါတယ
်အဲအဲ့တော့ဒီဟာ CIPH ဥဆောင်တဲ့အခုရေတော်ပုံအောင်မြင်ဖို့ဆိုတာကလည်းပဲအဲ့တိုင်းရင်းသားတွေရဲ့ယုံကြည်မှုပူပေါင်းပါဝင်မှုကလည်းပဲအဓိကနေရာရှိနေလို့ထင်ပါတယ်ဆိုတော့နှစ်ခုကအပြန်အလှန်ဖြစ်နေတယ်အဲ့လိုညီညွတ်မှုကိုရောနိုင်မဲ့သဘောတွေ့ရပါသလား
မှန်ပါတယ်ဗျအဲ့ဒါတော့သိကြတာပေါ့လေဒီတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းအသီးသီးကခုနတို့ဒီဟိုပေါ့စိတ်ကူးထားသလိုဖက်ဒရယ်အာမီเนาะဖက်ဒရယ်တပ်မတော်ဆိုတဲ့ဟာမျိုးဖွဲ့စည်းပြီးညီညွတ်ညွတ်နဲ့အဲ့လိုတိုက်နိုင်နေဆိုလို့ရှိရင်တော့အဲဒါမျောလင့်ထားတဲ့အတိုင်းဖြစ်လာနေတာပေါ့သို့တော်လည်းကိုင်းသားလက်နဲ့ကိုင်းတပ်ဖွဲ့တွေမှာလည်းတစ်ဖွဲ့နဲ့တစ်ဖွဲ့ကသူတို့ရဲ့ဒီပဂရိအခြေအနေအရဒီအခု CRPH ရဲ့အဲเนาะဟိုဒေါ်လာပုံကန်နေတဲ့ပုံမှာရက်တီချက်ကမတူဘူးဖြစ်နေတယ်ဥပမာUWS လို့ဝါအဖွဲ့မျိုးဆိုလို့ရှိရင်တော့ဒီကိစ္စကသူတို့ချင်းချင်းအာဏာသိမ်းတဲ့ကိစ္စပဲသူတို့နဲ့ဘာမှမဆိုင်ဘူးဆိုပြီးတော့အဲ့ဒါလိုပြောင်းပြောတာမျိုးရှိတယ်လို့ပေါ့နော် AA ဆိုလို့ရှိရင်လည်းဒါသူတို့ရဲ့အာဂျင်ဒါပေါ့နော်သူတို့ပါတီသူတို့တပ်မတော်ရဲ့အာဂျင်ဒါကတသက်ရှိတယ်ဒါကြောင့်အခု CDM တို့ဘာလို့နဲ့အဲကျွန်တော်တို့လုပ်ဖို့မလိုဘူးဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ကျွန်တော်တို့ဒီဒါဒါနဲ့ပတ်သက်လို့ဟိုပါပေါ့ UWS ကဘကပကိုပုံကန်ခဲ့တဲ့တော့ကအခြေအနေလေးတရက်ကိုနည်းနည်းလေးပြောပြခြင်းနဲ့အဲဒီတော့ကသူတို့ပုံကန်ခဲ့တဲ့ကိစ္စတွေမှာသူတို့ဒီတပ်မှုတပ်သားတွေပေါ့နော်ဝတပ်မှုတပ်သားတွေရဲ့ခံစားချက်ထဲမှာဘာတစ်ခုရေးကြည့်တဲ့အချက်တစ်ခုပါကလေးဆိုငါတို့နေတဲ့ဝပြည်နယ်ဝဒေသကလွတ်မြောက်နေပြီပဲเนาะဘယ်ရန်သူတပ်မှလည်းမရှိတော့ဘူးငါတို့ကဘာဖြစ်လို့တပြည်လုံးလွတ်မြောက်ရေးဆိုပြီးတော့ဆက်ပြီးတော့အသေးခံနေဖို့လိုသေးတယ်လေပေါ့နော်ဟိုတဲ့ဟာသူတို့အဲ့ဒီမှာလည်းကအဲ့အခြေခံစိတ်ဓာတ်ရှိရယ
်ကျွန်တော်တခုစဉ်းစားတာပေါ့လေတိုင်းရင်းသားတွေထဲမှာပြည်ထောင်စုနဲ့ရင်းနှီးမှုအလန့်အဝေးဆုံးလူမျိုးဟာဝါလူဆိုခြင်းပါတယ်ဒီမြန်မာနိုင်ငံခေတ်သစ်နိုင်ငံရေးဖြစ်ပေါ်တိုးတက်မှုမှာဝါရီပါဝင်ခဲ့တဲ့အခန့်ကဏ္ဍအင်မတန်နှဲပါပါတယ်အဲဒီဘကပတွေအဲဒီမှာသွားပြီးတော့ခြေကုပ်ယူခဲ့တဲ့အချိန်မှသာချင်းပေါ်တင်ပြလာရတာပါရုပ်စွာအဆုံးပြောရင်ပြည်ထောင်စုသားတွေလည်းပဲဝါအကြောင်းကိုသိတော့မသိရဘူးဆိုတော့ကဝါရီရဲ့အခန့်ကဏ္ဍကစီရင်ရတဲ့လွှဲရင်ပေါ့လေနိုင်ငံရေး unity မှာဝါလောက်အရေးပါလို့လား
အဲသူတို့ဒီဝါနေရမြန်မာနိုင်ငံရေးနဲ့တော့နည်းနည်းကင်းကွာတယ်ဒါကြောင့်မလို့ဒီမှာဖြစ်နေတဲ့အဖြစ်ပြက်တွေနဲ့ပတ်သက်လို့လေခံစားချက်ကတော့တခြားတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တော့မတူတာအမှန်ပဲသို့တော်လည်းဒီနေ့အခြေအနေမှာ तू ကအင်အားအကြီးဆုံးတိုင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်နေတယ်1989ဘဂပပြိုကွဲပြီးကတည်းကတပ်မတော်နဲ့ဂျားမှာလက်နက်ကိုင်တိုက်ပွဲတွေမဖြစ်ခဲ့တာကလည်းတပ်မတော်အတွက်ကနည်းနည်းသက်သာရရနေတဲ့အနေထားတည်းရလို့ပြောလို့ရတာပေါ့လေ
ဆိုတော့ကျွန်တော်နောက်ဆုံးအနေနဲ့ဒီမှာသုံးသပ်ချင်တာကတော့Federal ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကတော့ကျောင်းသားတွေ88ဖြစ်ပြီးတော့တော်ရဲကိုရောက်လာကြတဲ့အခါမှာဒီလူငယ်တွေဟာ ဒီမှာတဲ့ကဖက်ဒရယ်ဆိုတာကိုပထမဆုံးနားလေသဘောပေါက်ပြီးတော့အမှန်တကယ်ယုံကြည်လာတာဒီလူမျိုးရဲ့ပထမမျိုးဆက်ပဲဖြစ်တယ်လို့ပထမဆရာကပြောတယ်ဆိုတော့အခုဖြစ်လာတဲ့အရေးတော်ပုံမှာလူငယ်တွေရဲ့ကြွေးကြော်လာတဲ့ကိစ္စဟာဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့နိုင်ငံရေးခံယူချက်ရဲ့ဒုတိယလှိုင်းတဘိုးကြီးတစ်ခုလို့ဆိုရင်မှားမလားခင်ဗျအ
ဲဟုတ်မှားပါတယ်ဗျအဲဒီဟာကတော့နိုင်ငံရေးအရာတော်တော်ကိုခရီးရောက်တဲ့ဒီလှုပ်ရှားမှုတစ်ခုလို့လည်းပြောနိုင်တာပေါ့เนาะတိုင်းသားတွေရဲ့အရေးကိစ္စတိုင်းသားတွေဒီကျွန်တော်တို့တိုက်ပွဲတွေကြားမှာအဖိနှိပ်အပြစ်ဒဏ်ခံရတဲ့ကိစ္စအဒုက္ခရောက်ခဲ့တဲ့ဒီနှစ်ပေါင်း80ဒီပြည်တွင်းစစ်ကြီးရဲ့ဒဏ်ကိုဗမာတွေအများစုနေတဲ့ဒေသကလူငယ်တွေကအခုဟိုကောင်းကောင်းဟိုဟာပေါ့နားလည်ခံစားလာနိုင်တဲ့ကာလလို့ကျွန်တော်တို့ပြောလို့ရတယ်ဒါနဲ့တစ်ဆက်တည်းပဲဘာကြောင့်ဒီစစ်ပွဲတွေဖြစ်နေတယ်လဲဆိုတော့ဒါဖက်ဒရယ်အခွင့်အရေးပေါ့နော်ဖက်ဒရယ်စနစ်အုပ်ချုပ်ရေးမရလို့ပဲဆိုတော့ပို့ပြီးတော့သဘောပေါက်လာတယ်လို့ကျွန်တော်တို့ယူဆပါတယ
်မြန်မာနိုင်ငံမှာဆက်ရနာရှင်စနစ်တိုက်ဖြတ်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးလက်တွေ့ဖြစ်လာနိုင်ကြဘလောက်ရှိပါသလဲဆိုတာကိုမြန်မာနိုင်ငံရေးတုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးတုံးသက်ထားတဲ့မြန်မာရေးတုံးသက်ချက်နားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အားကစားခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့အားကစားအစီအစဉ်မှာတော့ကမ္ဘာလှဝိတ်အဖွဲ့ချုပ် Welterweight Champion လှဝိတ်ပွဲသတင်းနဲ့ England Premier League ဘောလုံးပွဲသတင်းတွေအပါအဝင်အားကစားသတင်းတချို့ကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်
ဘောလုံးဝေးဖွဲ့ချုပ် WBA ရဲ့ Welterweight Champion လူပွဲမှာတော့ဖိလစ်ပိုင်နိုင်ငံကမယ်ရီပါကီအောင်နဲ့ကျူဘာနိုင်ငံကယော်ဒန်နီအူဂါတို့ August 21ရက်နေ့ကထိုးသက်ခဲ့ကြပါတယ်ဒီပွဲကို American နိုင်ငံ Las Vegas မြို့မှာစနေနေ့ကထိုးသက်ခဲ့ကြတာမှာ Ugas ကပါကီအောင်ကိုအမှတ်နဲ့နိုင်ပြီးတော့ Champion ဖြစ်သွားပါတယ်တိုင်း၃ရောက်စလုံးက Ugas ကို135 133 136 132 136 132နဲ့တညီတညွတ်ထဲအနိုင်ပေးခဲ့ကြတာပါဒီဘက်မှာရှုံးသွားပြီးတဲ့နောက်ပက်ကီယောကတော့သူဟာလက်ဝဲကျူဝိုင်းကနေအနားယူလာနိုင်ပွဲရှိတယ်ဆိုပြီးတော့အရေးအမှတ်ပြောကြားသွားပါတယ
် I've done a lot for boxing and boxing has done a lot for me I look forward to spending time with my family
လက်ဝဲပွဲတွေအတွက်ကျွန်တော်အများကြီးကြိုးပမ်းခဲ့တယ်လို့လက်ဝဲကလည်းကျွန်တော်အများကြီးကြိုးပမ်းခဲ့ပါတယ်ကျွန်တော်အနေနဲ့ရှေ့လျှောက်မိသားစုတွေအချိန်ပေးသွားမှာဖြစ်သလိုလက်ဝဲပွဲတွေနဲ့ပတ်သက်ပြီးကျွန်တော်ရဲ့အနာဂတ်ကိုလည်းစဉ်းစားနေပါတယ်အနာဂတ်မှာတော့ခင်ဗျားတို့ဘက်ကောက်ကိုကြိုးဝိုင်းနဲ့လက်ဝဲထိုးတာမြင်ချင်မှမြင်ရတော့မှာပါဆယ်စုနှစ်ဘယ်နှခုလောက်ရှိမလဲတော့ကျွန်တော်မသိပါဘူးဒါပေမဲ့ကျွန်တော်ထိုးခဲ့တဲ့လက်ဝဲပွဲတွေနဲ့ပတ်သက်ပြီးကျွန်တော်ပြောပါတယ်စံချိန်တည်းလက်တင်နိုင်ခဲ့သလိုကျွန်တော်နိုင်ငံအတွက်ကျွန်တော်ပြည်သူတွေအတွက်ဂုဏ်ယူရအောင်လုပ်ပေးနိုင်ခဲ့တဲ့အတွက်ကျွန်တော်အနေနဲ့ဂုဏ်ယူသလိုဖိလစ်ပိုင်နိုင်ငံသားဖြစ်ရတာလည်းဂုဏ်ယူပါတယ်ပြီးတော့ကမ္ဘာတစ်ဝှမ်းမှာရှိတဲ့ပိသက်တွေကိုလည်းကျေးဇူးတင်ပါတယ
်
ပါကီယောဟာလက်ဝဲသမိုင်းမှာတော့ဝိတ်တန်းရှစ်ခုမှာကမ္ဘာချန်ပီယံဆုတွေယူပြီးတော့စံချိန်တင်နိုင်ခဲ့သူဖြစ်ပြီးတော့ကမ္ဘာပေါ်ကအကောင်းဆုံးလက်ဝဲသမားတွေထဲကတစ်ယောက်လည်းဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေဘက်မှာတော့ဒီပတ်အင်္ဂလန်ပရီးမီယာလိဂ်မှာ Chelsea Liverpool Man City နဲ့ Spurs တို့အနိုင်ရခဲ့ကြပါတယ်Chelsea နဲ့ Arsenal တို့ရဲ့ London Derby မှာတော့ Inter ကနေပေါင်68တန်းနဲ့ခေါ်လိုက်တဲ့ Lukaku ကအဖွင့်ကိုသွင်းပေးခဲ့ပြီးတော့ Chelsea က2ဂိုးမရှိနဲ့နိုင်ပါတယ်။ Liverpool ကလည်း Burnley ကို2ဂိုးမရှိနဲ့နိုင်ပြီး Man City ကတော့ Norwich ကို5ဂိုးမရှိနဲ့နိုင်ပါတယ်။ဒီဘက်မှာတော့ပေါင်တန်း100နဲ့ဝယ်ထားတဲ့ Jack Grealish ကလည်း Man City အတွက်2ဂိုးသွင်းပေးခဲ့ပါတယ်။ပထမပွဲမှာ Man City ကိုနိုင်ခဲ့တဲ့ Spurs ကလည်းဒီတစ်ပတ်မှာ Wolves ကို2ဂိုးမရှိနဲ့ဆက်နိုင်ခဲ့ပြီးတော့ပွဲဥတော်မှာဂိုးပြတ်နဲ့နိုင်ခဲ့တဲ့ Manchester United ကတော့ Southampton နဲ့တကူးစီတေးကျသွားခဲ့ပါတယ်။ဒါကြောင့် Chelsea, Liverpool, Brighton, Spurs တို့6မက်စီနဲ့ဇယားထိပ်မှာရှိနေကြပါတယ်။ Spain La Liga ဘက်မှာတော့ Real Madrid နဲ့ Barcelona တို့ဒီတစ်ပတ်မှာတေးကျပြီးတော့ Atletico Madrid ကElche ကိုတကူးကိုမရှိနဲ့နိုင်သွားတာကြောင့်နှစ်ပွဲနိုင်6မက်နဲ့ဇယားထိပ်မှာရောက်နေပါတယ်။Barcelona က Athletic Bilbao နဲ့တကူးစီတေးကျပြီး Real Madrid ကတော့ Levante နဲ့3ဂိုးစီတေးကျပြီးတော့လီမက်စီရထားပါတယ်။ Barcelona နေပြ Ronald Koeman ကတော
့ Sí, es verdad porque tampoco me gusta siempre hablar del mismo, pero claro que estamos
Barcelona တင်းမှာ Messi မရှိတော့တဲ့နောက်တခြားအသင်းတွေဟာသူတို့နဲ့ကစားတဲ့အခါမှာပို့ပြီးတော့ရေရဲတင်းနဲ့ကစားလာကြတယ်ဆိုပြီးတော့ပ ဖွဲ့ပြီးမှဝန်ခံပြောဆိုသွားခဲ့ပါတယ
်။ Si no está porque también para nosotros mismos.
ပြည်ထောင်စုဘက်မှာတော့နီးစ်နဲ့မာဆူးတို့ဖွဲ့မှာပြည်သက်တွေပြဿနာဖြစ်တာကြောင့်ပွဲကိုဖျက်သိမ်းလိုက်ရပါတယ်။နီးစ်နဲ့မာဆူးတို့ကစားကြတာမှာပွဲချိန်85မိနစ်မှာအင်ရှင်နီးစ်ပြည်သက်တွေနဲ့မာဆူးကစားသမားတွေပြဿနာဖြစ်ပြီးတော့ပွဲကိုဖျက်လိုက်ရတာပါ။မဆီဘကပြင်းတဲ့ကစားသမားပါရဲ့တောင်းကံဘောကံလို့လုံနေတဲ့အချိန်မှာအင်ရှင်ပရိသတ်တွေကရေပလင်းတွေနဲ့ပစ်ပေါက်တာကိုပါရဲ့ကပလင်းတစ်လုံးနဲ့ပြန်ပစ်ပေါက်လိုက်တဲ့အတွက်နီးစ်ပရိသတ်တချို့ကိုင်းနေဝင်လာတာကြောင့်ပြဿနာတွေဖြစ်ခဲ့ကြတာပါ။နောက်ဘက်ကစားသမားတွေရောနီးစ်ပရိသတ်တွေပါရုံရင်ဆန်ခတ်ဖြစ်ခဲ့တာကြောင့်ပွဲကိုရနာလိုက်ရပါတယ်။နောက်ဘက်ကစားသမားတွေကိုင်းနေကနေထွက်ပြီးမိနစ်90အထိစောင့်ခဲ့ပြီးပွဲကစားဖို့လှုပ်ခဲ့ပေမဲ့မဆီအသင်းဘက်ကလုံခြုံရေးစိတ်မချရတာကြောင့်ဆိုပြီးတော့မကစားနိုင်တဲ့အတွက်တိုင်းကနောက်ဆုံးမှာပွဲကိုဖျက်လိုက်တာပါ။ဘောလုံးမှာပြောင်းရွှေ့ပြီးမှာတော့ Bayern Munich တိုက်စစ်မှု Robert Lewandowski ဟာ Bayern ကနေထွက်တော့မယ်ဆိုပြီးတော့သတင်းတွေလည်းထွက်ပေါ်နေပါရယ်။အသက်33နှစ်ရှိဖြစ်တဲ့ Lewandowski ဟာလာမယ့်နှစ်နှစ်မှာနောက်ထပ်စိန်ခေါ်မှုအသစ်တွေကိုစမ်းသပ်ချင်တာကြောင့်အသင်းပြောင်းလာနိုင်တယ်ဆိုပြီးသတင်းတွေထွက်ပေါ်နေတာပါ။ဒါကြောင့် Premier League ကတချို့အသင်းကြီးတွေကိုရောက်နိုင်တယ်ဆိုတဲ့ထင်ကြီးပေးပြောဆိုမှုတွေလည်းရှိနေပါရယ်။ဒါပေမဲ့ Bayern နီးပြ Julian Nagelsmann ကတော့ Lewandowski ဟာ Bayern မှာအဆင်ပြေနေပြီးတော့အသင်းကနေထွက်ချင်တယ်လို့မထင်ကြောင်းပြောလိုက်ပါတယ်
။ Für mich ist dann in so einer Bewertung der Situation immer wichtig, wie agiert der Spieler, wie verhält sich der Spieler und Levy ist
ဒီလိုအခြေအနေမျိုးမှာကစားသမားကဘယ်လိုအခြေအနေလဲဆိုတာကျွန်တော်တို့တွေရေးကြည့်ပါတယ်။ Lewandowski ကလေ့ကျင့်မှုတွေကိုအကောင်းဆုံးလုပ်နေပြီးကျွန်တော်ရှင်းရှင်းပါပဲပြီးတော့ကျွန်တော်နဲ့လည်းစကားတွေအများကြီးပြောသလိုကျွန်တော်ကိုလည်းပြောပြပါတယ်။ဆိုတော့သူဟာသူတက်သက်ကြီးမဟုတ်သလိုလောလောဆယ်ထွက်ဖို့လဲမျှော်လင့်နေတာမဟုတ်ပါဘူးသူဒီမှာအစင်းရမ်းပြည်တယ်လို့ကျွန်တော်ထင်ပါတယ်ဒေါက်မန်နဲ့ပွဲမှာလည်းခြေစွမ်းပြပြီးငကိုးသွင်းနိုင်ခဲ့ပြီးအကောင်းဆုံးလေ့ကျင့်နေပါလေအသင်းကထွက်ချင်တဲ့သူဆိုရင်တော့အဲ့လိုမလုပ်တာသိကြပါလေ
ဘိုင်ယန်နီးပြဟောင်းဖြစ်တဲ့လက်ရှိမန်စီးတီးနီးပြဂေါ်ဒီယိုလာကတော့လက်ဗန်ဒေါစကီဟာဘိုင်ယန်မှာပဲဆက်ရှိသွားမယ်လို့သူ့အနေနဲ့ထင်ကြောင်းဒါပေမဲ့ဈေးကွက်မပိတ်ခင်မှာဘာဖြစ်မယ်ဆိုတော့ဘယ်သူမှမပြောနိုင်ဘူးဆိုပြီးတော့ပြောထားပါတယ်ဒီဥရောပရဲ့ဒီဘောလုံးသမားအပြောင်းရွှေ့ဈေးကွက်ကတော့လာမယ့်30ရက်နေ့ညသကောင်းမှာပိတ်မှာဖြစ်ပါတယ်ဆိုတော့လာမယ့်ရက်ပိုင်းနေ့အတွင်းမှာဘယ်သူတွေဘယ်အသင်းကိုရောက်မယ်ဆိုတာကတော့စိတ်ဝင်စားစရာကောင်းတယ်ဆိုတာပြောကြားရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ခဲ့တဲ့အားကစားကဏ္ဍအင်္ဂဒါကစနာကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ View American အတန်းကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးပါရှင
်အရှိတောင်အာရှခီစဉ်တွင်ဗီယက်နမ်နိုင်ငံမှာရောက်နေတဲ့ American သုသမလကမလာဟဲရစ်ကမြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေအပေါ်စစ်တပ်ရဲ့အကြမ်းဖက်မှုတွေလို့ရက်တွေအဆုံးသတ်ဖို့တောင်းဆိုသွားပါတယ်။ဆရာဝန်တွေတူနာပြည့်ရဲ့အတွက်ဂုံပြုချီးကျူးနေရမယ့်ကာလမျိုးမှာမြန်မာနိုင်ငံမှာတော့ကျန်းမာရေးဝန်ထမ်းတွေအပေါ်စစ်တပ်ကတိုက်ခိုက်နေတဲ့အတွက်အစိုးရမိပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကလူအခွင့်အရေးတွေဆက်ပြီးတော့ချိုးဖောက်နေတဲ့အတွက်သမ္မတဂျိုးဘိုင်ဒန်ရောကျမပါအထူးစိုးရိမ်ပါတယ်လို့ဒီကနေ့ပဲသူသမ္မတဟဲရစ်ကပြောဆိုသွားပါတယ်။သူသမ္မတကမလာဟဲရစ်ဟာတရင်းတစ်ပတ်ကြာစင်ကာပူနဲ့ဗီယက်နမ်ခီးစဉ်အတွင်းနှစ်နိုင်ငံစလုံးမှာပြောတဲ့နိုင်ငံခြားရေးဆိုင်ရာမိန့်ခွန်းထဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထည့်သွင်းပြောဆိုခဲ့တာပါဗီယက်နမ်ထိပ်တန်းကောင်ဆောင်တွေနဲ့တွေ့ဆုံခဲ့တဲ့သူသမ္မတဟာဒေသရင်းနိုင်ငံတွေနဲ့တရုတ်တို့ကြားအငင်းပွားနေတဲ့တောင်တရုတ်ရေပြင်ပိုင်းနဲ့အရေးအပါဝင်အခြားကိစ္စရပ်အတော်များများမှာလည်းဗီယက်နမ်ဘက်ကရပ်တည်ကြောင်းပြောဆိုခဲ့ပါတယ်တကဗီယက်နမ်နိုင်ငံအတွက် Pfizer နဲ့ BioNTech COVID ကကွယ်စစ်အလုံးရေသက်တမ်းလူရမ်းမယ်ဆိုတာကိုလည်း American သုတမရကဗီယက်နမ်ဝန်ကြီးချုပ်နဲ့ဒီကနေ့ဟနွိုင်းမြို့တော်မှာတွေ့ဆုံချင်းအတွင်းပြောဆိုခဲ့တာပါဗီယက်နမ်နိုင်ငံမှာလူဦးရေ68တန်းထက်ကနှစ်ရာခိုင်နှုန်းပဲကကွယ်စစ်ထိုးရသေးတာကြောင့်အာရှနိုင်ငံတွေထဲမှာအနှိမ်ဆုံးထဲမှာပါဝင်ပါတယ်ဗီဇမျိုးကွဲ virus အလင်းမြန်ပြန့်နှံ့နေတာနဲ့ကကွယ်စစ်ထိုးတဲ့အရေးအတွက်နယ်လွန်းတာကြောင့်အာရှနိုင်ငံအများပြားမှာကူးစက်သေဆုံးမှုတောင်ကိုအပြင်းအထန်ရင်ဆိုင်နေရတာဖြစ်ပါတယ်
ဩဂုတ်လ25ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Khali နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်။ကျွန်မကဒီညရဲ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အတန်းကနေအခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအတန်းလွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
ဲ့တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်
This program has come